Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်အောက်တိုဘာလ25ရက်တနင်္ဂနွေနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ line 2 meter 24 25 30နဲ့51နဲ့ line 1 meter 190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်ဒီမှာရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါမြမပထမဆုံးရန်ကုန်စတော့ဂိတ်ချင်းအတွက်ကုမ္ပဏီ10ခုတို့ကိုပနာမရွေးချယ်လိုက်ပါတယ်ဂျူးရင်နဲ့ပါလက်စတိုင်းတို့ကြားအငင်းပွားပွဲရာဂျေရုဆလမ်သာသနာနယ်မှာဗီဒီယိုထောက်လှမ်းရေးစနစ်တက်ဆင်မယ်လို့အစ္စရေးဘက်ကစီစဉ်လိုက်တာကိုပါလက်စတိုင်းတို့ဘက်ကလက်မခံနိုင်ဘူးလို့ညင်ပယ်လိုက်ပါတယ်အီရတ်ကျူးကျော်စစ်အတွင်းမှားယွင်းမှုတချို့ရှိခဲ့တယ်လို့ဗြိတိန်ဝန်ကြီးချုပ်ဟောင်းက CNN နဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုမှတ်မိုးဖြူနဲ့အတူကြေညာပေးပါမယ်ရှင်
ကောင်းပါပြီရှင်လာမယ့်ရွေးကောက်ပွဲမှာဆန္ဒမဲပေးနိုင်ဖို့အတွက်ပြည်တွင်းမဲဆန္ဒပြင်ပရောက်မဲဆန္ဒရှင်တွေလာရောက်ရှောက်ထားကြတဲ့အရေးအတွက်ဟာရှိတင်တာထက်နည်းနေသေးတယ်လို့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကဝေဖန်ထောက်ပြထားပါတယ်
စက်သိန်းလို့ပြောတာကတပန်းပေါ့လေတကယ်တမ်းကြံခဲ့တဲ့ဟာကပုံမှန်ရှိတဲ့လူတက်ပြီးတော့အများကြီးနည်းနေသေးတယ်စက်သိန်းဆိုတာနည်းနေသေးတယ်လို့
အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရမှာပါဒီနောက်မှာတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခွင့်ကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမသိငီထိုင်းနဲ့မမိုးဖြူတို့ကပြောပြပေးပါဦးရှင်
ဂျူးတို့ကမောက်ဖျားချောင်းအဖြစ်ကိုးကွယ်ပြီးမွတ်စလင်တို့ကအယ်အာဆာဘလီအဖြစ်ကိုးကွယ်ကြတဲ့ဂျေရုဆလမ်ကသာသနာနယ်မြေမှာဗီဒီယိုစောင့်ကြည့်ထောက်လှမ်းရေးစနစ်ထားရှိသွားမယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်ဒီသာသနာနယ်မြေမှာမွတ်စလင်တွေကိုဝတ်ပြုခွင့်ပေးပြီးဂျူးတွေကိုဝတ်ပြုခွင့်မပေးတဲ့စီမင်းကိုအစ္စရေးတို့ကပြောင်းလဲခြင်းနေတယ်လို့နှစ်ဖက်တို့အပြန်အလှန်ခြေပပြောဆိုမှုတွေကိုဖြေရှင်းဖို့အထောက်အကူဖြစ်စေမယ့်အပြင်ဘသူကစပြီးရန်ဆောင်ရန်ဆကြတယ်လဲဆိုတာကိုလည်းတက်တဲ့နိုင်မှာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ကအစိုးရအဖွဲ့အစည်းအဝေးမှာပြောဆိုခဲ့ပါတယ်။သာသနာ့နယ်မြေဆိုင်ရာစီးမျဉ်းစည်းကမ်းသတ်မှတ်ချက်တွေပြောင်းလဲမဲ့အပေါ်စိုးရိမ်ကြောင်းလန့်မှုကြောင့်ဖြစ်ပွားခဲ့တဲ့နှစ်ဖက်တင်းမာမှုတွေကြားမှာပဲအနည်းဆုံးအစ္စရေး10ဦးနဲ့ပါလက်စတိုင်း50လောက်သေဆုံးခဲ့ရပါတယ်။ဗီဒီယိုထောက်လှမ်းစောင့်ကြည့်ရေးလုပ်ငန်းစဉ်အပါအဝင်အကြမ်းဖက်မှုတွေကိုရှော့ချနိုင်ရေးအတွက်အသေးစိတ်လုပ်ငန်းစဉ်တွေမှာအစ္စရေးနဲ့ဂျော်ဒန်တို့သဘောတူခဲ့ကြတယ်လို့မနစ်စနေနေ့တုန်းကလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီကပြောဆိုပါတယ်။ဒီလိုရကြောင်နှစ်ဖက်တို့ထင်သာမြင်သာရှိသွားစီမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကထပ်လောင်းပြောဆိုပါတယ်။ဒါပေမဲ့ဒီဗီဒီယိုထောက်လှမ်းစောင့်ကြည့်ရေးအစီအစဉ်ကိုပါလက်စတိုင်းနိုင်ငံသားရေးဝန်ကြီးကတော့မဆိုင်မတွဆန့်ကျင်တုံ့ပြန်ပါတယ်။အစ္စရေးတို့ဟာထောက်လှမ်းရေးဗီဒီယိုတွေကိုတုံ့ပြီးဖျားဝတ်ပြုသူမွတ်စလင်တွေကိုအကြမ်းဖက်လှုံ့ဆော်သူတွေအဖြစ်ဖမ်းဆီးမယ်လို့သူ့အနေနဲ့ယူဆထားပြီးဒီစနစ်ဟာ1600ဖြစ်တယ်လို့ Voice of Palestine Radio ဌာနကဒီကနေ့မှပဲပြောဆိုလိုက်တာဖြစ်ပါတယ်။
စီးရီးယားနိုင်ငံထဲမှာရှိနေတဲ့အကြမ်းဖက်သမားတွေရဲ့အနေအကိုချေမှုန်းဖို့အဓိကထားဆောင်ရွက်မယ်လို့စီးရီးယားသမ္မတဘရှာအယ်အာဆတ်ကထပ်ပြီးအတည်ပြုပြောဆိုပါတယ်။လေးနှစ်ခွဲကျော်ရင်ဆိုင်ခဲ့ရတဲ့ပြည်ပခါတွေကိုနိုင်ငံရေးအရာဖြေရှားဖို့ဦးစားပေးဆောင်ရွက်မယ်လို့စီးရီးယားသမ္မတကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုလိုက်တာဖြစ်ပါတယ်။သမ္မတအာဆတ်ကစီးရီးယားတာဝန်ရှိသူတွေရုရှားဥပဒေပြုအမတ်တွေနဲ့နိုင်ငံပိုင်စာနာသတင်းဌာနတွေကိုတွေ့ဆုံရမှာစီးရီးယားနိုင်ငံရဲ့အချုပ်အခြာအာဏာနဲ့ပိုင်းနဲ့နယ်မြေတွေကိုကာကွယ်ပြီးအကြမ်းဖက်သမားတွေကိုချေမှုန်းပစ်ဖို့အဓိကထားပြောဆိုသွားတာဖြစ်ပါတယ်။တကယ်လို့စီးရီးယားပြည်သူတွေကလိုလားရင်ပါလီမန်လွှတ်တော်နဲ့သမ္မတရွေးကောက်ပွဲတွေကျင်းပပြီးသူကိုယ်တိုင်လည်းရွေးကောက်ပွဲမှာပါဝင်ရွေးခန့်မယ်လို့ပြောဆိုတဲ့အကြောင်းရုရှားရေဗျူအမတ်အလက်ဇန်ဒါယူရှန်ကိုကပြောဆိုပါတယ်။စီးရီးယားလက်ရှိသမ္မတအာဆတ်ဟာအစိုးရထိန်းချုပ်ထားတဲ့ဒေသတွေမှာပဲကျင်းပခဲ့ပြီးအတိုက်ခံဘက်ကတပိတ်မှောက်တဲ့မနေ့ကရွေးကောက်ပွဲမှာအနိုင်ရပြီးစီးရီးယားနိုင်ငံကိုတတိယသက်တမ်းအတွင်းဆက်အုပ်ချုပ်နေတာဖြစ်ပါတယ်
။အမေရိကန်တို့ဦးဆောင်တဲ့အီရတ်ကျူးကျော်စစ်ဟာမှားယွင်းလုပ်ဆောင်ခဲ့တာတွေရှိတယ်လို့ဗီတိန်ဝန်ကြီးချုပ်ဟောင်းတိုနီဘလဲကသုံးနှုန်းပြောဆိုပြီးတော့တောင်းပန်လိုက်ပါတယ်။စေအရာကျူးကျော်မှုတွေကအီရတ်နဲ့ဆီးရီးယားနိုင်ငံတွင်းကအစ္စလာမ်ရဲ့အစွန်းရောက် IS တို့ကြီးထွားလာမှုအပါအဝင်ဒေတာရင်းပဋိပက္ခတွေအတွက်ဆက်နက်တစ်ခုဖြစ်တယ်လို့မစ္စတာဘလဲယာက CNN သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောဆိုလိုက်တာဖြစ်ပါတယ်။2003ခုနှစ်ကဆာဒမ်ဟူစိန်ကိုဖယ်ရှားပစ်ခဲ့သူတွေဟာ2015ခုနှစ်မှာဖြစ်ပျက်နေတဲ့အခြေအနေတွေအတွက်တာဝန်မရှိဘူးလို့ပြောလို့မရနိုင်တဲ့အကြောင်းဗြိတိန်ဝန်ကြီးချုပ်ဟောင်းကပြောဆိုခဲ့တာဖြစ်ပါတယ်။ အီရန်နိုင်ငံကအန်တီအေကြီးတဲ့လက်နက်တွေနဲ့ပတ်သက်ပြီးမပြည့်မစုံတဲ့မှားယွင်းတဲ့အချက်လက်တွေပေါ်ဆိုရင်ချက်တွေကြောင့်ကျူးကျော်စစ်ပြုတ်ရေးကိုဥတီသွားစေသလိုအီရတ်ခေါင်းဆောင်ဆာရန်ဟူစိန်ရဲ့အာဏာရှင်အစိုးရကိုဖျောက်ချပြီးနောက်ဘာတွေဖြစ်လာမလဲဆိုတဲ့အပေါ်နားလည်မှုလွှဲမှားတာကြောင့်အစည်းအဝေးချမှတ်တာတွေမှာလည်းမှားယွင်းမှုတချို့ရှိခဲ့တယ်လို့ဗြိတိန်ဝန်ကြီးချုပ်ဟောင်းတိုနီဘလဲယားကပြောဆိုခဲ့ပေမဲ့အီရတ်စစ်ပွဲနဲ့ပတ်သက်လို့အလုံးစုံတော့မတောင်းပန်ခဲ့ပါဘူး။ဆာရန်ဟူစိန်ကိုဖယ်ရှားပစ်လိုက်တဲ့အပေါ်မှာတောင်းပန်ဖို့တော့တိတ်ပြီးတော့ခက်ခဲပါတယ်။ဒီကနေ့ဒီအချိန်2015လို့အခြေအနေမျိုးမှာတောင်းသူရှိမနေတာကပိုကောင်းတယ်လို့မစ္စတာဘလဲယားကပြောဆိုခဲ့ပါတယ်။အီရတ်ကျူးကျော်စစ်မှာဗြိတိန်တို့ကဒုတိယအင်အားအများဆုံးဖြစ်ပြီးဗြိတိရှ်တပ်သား4000ခွဲတို့ဟာအမေရိကတပ်သား3000ခွဲနီးပါးဩစတြေးလျစပိန်နဲ့ပိုလန်နိုင်ငံတို့ကထောင်နဲ့ချီတဲ့တပ်သားတွေနဲ့ပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အီရတ်စစ်ပွဲအတွင်းဗြိတိန်တပ်သား189ဦးတို့လည်းကြာဆုံးခဲ့ပါတယ်ရှင်
။မက္ကဆီကိုနိုင်ငံရဲ့နောက်ဖက်ကမ်းရိုးတန်းကနေကောင်းတွင်းမိုင်းကိုဝင်ခဲ့တဲ့အင်အားပြင်းဟာရီကိန်းပက်ထရီရှာမုန်တိုင်းတန်ကြောင့်တက္ကဆက်ပြည်နယ်ထဲမှာမိုးသည်ထန်တဲ့အတွက်ကုန်တင်ရထားလမ်းတွေရေမြုပ်ပြီးရထားလိုင်းတွေရပ်တန့်ထားခဲ့ရပါတယ်။ဒီနေ့တနင်္ဂနွေနေ့မှာပိုပြီးမိုးသည်မှဖြစ်လို့ဒေသခံတွေမိုးကြီးတဲ့ဒဏ်ကိုသတိနဲ့သီးခံရင်ဆိုင်မှုတာဝန်ရှိသူတွေကသတိပေးထားပါတယ်။ဟာရီကိန်းမုန်တိုင်းပက်ထရီရှာဟာအမေရိကန်နိုင်ငံတဝန်းလုံးရွေ့လျားပြီးနိုင်ငံတောင်ပိုင်းတက္ကဆက်ပြည်နယ်မှာမိုးရွာသွန်းမှုတွေမဖြစ်ခင်တောက်ကြနေ့ကမက္ကဆီကိုနိုင်ငံရဲ့အနောက်ဖက်ကမ်းရိုးတန်းကနေကုန်းတွင်းမိုင်းကိုဝင်ရောက်ခဲ့တာဖြစ်ပါလေ။ဒီကနေ့တနင်္ဂနွေနေ့မှာလက်ကျန်မုန်တိုင်းတန်ကိုတက္ကဆက်ပြည်နယ်ဂေါ့ဖ်ကမ်းရိုးတန်းတစ်လျှောက်အဓိကရင်ဆိုင်ရဖို့ရှိပါလေ။စနေနေ့ကဟူစတန်မြို့မှာမိုးရေစင်တီမီတာ20လောက်ရှိခဲ့ပြီးတနင်္လာနေ့မှာမိုးဆဲတဲ့အခြေအနေမရောက်ခင်နောက်ထပ်မိုးရေ30စင်တီမီတာလောက်တိုးနိုင်သေးတယ်လို့ပညာရှင်တွေကခန့်မှန်းထားပါလေ။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်ရှင်။လာမယ့်ဒီဇင်ဘာလမှာစတင်မဲ့မြန်မာပထမဆုံးရန်ကုန်စတော့ဂိတ်ချင်းမှာပါဝင်လှုပ်ဆောင်ဖို့ကုမ္ပဏီ10ခုတို့ကိုပနာမရွေးချယ်ထားတဲ့အကြောင်းအင်္ဂလိပ်ဘာသာနဲ့ဖော်ပြတဲ့မြန်မာအစိုးရပိုင်း The Global New Light of Myanmar သတင်းစာမှာဖော်ပြလိုက်ပါတယ်။အတူက YEX ဆိုတာနဲ့ကမ္ဘာစတော့အချင်းဈေးကွက်မှာအသစ်ထွက်ပေါ်လာမဲ့ရန်ကုန်စတော့ဂိတ်ချင်းဖွံ့ဖြိုးတိုးတက်ဖို့အတွက်ပူးပေါင်းဆောင်ရွက်ချဖို့ကိုလည်းစီးပွားရေးလုပ်ငန်းကြီးတွေကိုဒုတိယဗန္ဓာရေးဝန်ကြီးဦးမောင်မောင်သိန်းကတိုက်တွန်းထားပါတယ်။စတင်တဲ့9နှစ်အတွင်းမှာအကျိုးမြတ်ရဖို့မတေချာတဲ့အချက်ကိုလည်းထည့်သွင်းစဉ်းစားထားဖို့ဒုတိယဗန္ဓာရေးဝန်ကြီးကသတိပေးထားပါတယ်။ကျန်းငွေ15ဘီလီယံရင်းနှီးမြှုပ်နှံနိုင်တဲ့ခိုင်မာတဲ့ကုမ္ပဏီတွေကိုလိုင်စင်တွေချထားပေးမယ်လို့လည်းသူကပြောပါတယ်။မြမပထမဆုံး YEX.HM စတင်တဲ့အခါမှာတော့မြမထိတ်တန်စီးပွားရေးလုပ်ငန်းရှင်ဦးတေစာရဲ့ Asia Green Development AGD ဘဏ်အပါအဝင်ပုဂ္ဂလိကဘဏ်တချို့ကအစုရှယ်ယာတွေလည်းပါဝင်မယ်လို့ရှင်းဝသတင်းမှာတော့ဖော်ပြထားပါတယ်။မြမနိုင်ငံရဲ့ငွေကြေးဈေးကွက်မှာပထမဆုံးပေါ်ထွက်လာမဲ့ Stock Exchange ကိုဒီဇင်ဘာလပထမပတ်မှာစတင်ဖွင့်လှစ်နိုင်ဖို့စီစဉ်ထားပြီးမြမစီးပွားရေးဘဏ်ကဂျပန်နိုင်ငံက Tokyo Stock Exchange ဒိုင်ဝါသုတေသနဌာနတို့နဲ့ပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းလဲဗန္ဓာရေးဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာမောင်မောင်သိန်းကပြောဆိုထားပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံမှာတော့ဒီ Diamond Mountain လို့ခေါ်တဲ့စိန်တောင်ပန်းဖြေစခန်းမှာပြီးခဲ့တဲ့60စုနှစ်6ခုအတွင်းမှာကိုရီးယားစစ်ပွဲတွင်ကွဲကွာခဲ့တဲ့မိသားစုတွေပြန်ပြီးတော့တွေ့ဆုံကြပါတယ်။အသက်30နဲ့90ရွယ်ကြားတောင်ကိုရီးယားနိုင်ငံသား250လောက်မြောက်ကိုရီးယားနိုင်ငံတွေကပန်းဖြေစခန်းကိုတရက်ကြိုတင်လာပြီးတော့မြောက်ကိုရီးယားနိုင်ငံတွေကသူတို့ရဲ့ဆွေမျိုး190လောက်နဲ့သုံးရတာပြန်တွေ့ဆုံကြတာဖြစ်ပါလေအခုသတင်းပတ်အစောပိုင်းပထမတစ်ကြိမ်တွေ့ဆုံပွဲမှာတောင်ကိုရီးယားနိုင်ငံသား390လောက်ဟာမြောက်ကိုရီးယားကိုရောက်နေတဲ့သူတို့ရဲ့ဆွေမျိုးမိသားစုဝင်180လောက်နဲ့တွေ့ဆုံခဲ့ပါလေနောက်ပဲစလုံးကဆွေမျိုးမိသားစုတွေအနေနဲ့သူတို့ရဲ့လက်ရှိအသက်အရွယ်တွေကအခုပထမတစ်ကြိမ်တွေ့ဆုံမှုဟာသူတို့အတွက်နောက်ဆုံးတစ်ကြိမ်တွေ့ဆုံမှုဖြစ်ဖို့အလားအလာများနေပါလေ
အရှေ့အာဖရိကနိုင်ငံတန်ဇန်နီးယားမှာအကျင့်နဲ့ရှင်ပြန်ရမယ်လို့ယူဆရတဲ့ဒီကနေ့တနင်္ဂနွေနေ့သမရသစ်နဲ့လွှတ်တော်သစ်ရွေးကောက်ပွဲမှာမဲဆန္ဒရှင်တွေမဲပေးရွေးချယ်ချဖို့ရှိပါတယ်နှစ်ပေါင်းများစွာအနာချုပ်ကန်ထားတဲ့ CCM ပါတီအနေနဲ့နိုင်ငံဖွံ့ဖြိုးရေးအရှိန်မြင့်လှုပ်ဆောင်မှုဖိအားတွေပုံများလာပြီး CCM ဝတ်တင်မှုရှော့ချရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့စိန်ခေါ်အကဲဆန်းမှုတွေနဲ့ကြုံတွေ့ရပြီးမဲ့ တုံးသက်သူတို့ကတော့စီစီအမ်ပါတီပဲအနိုင်ရမယ်လို့ခန့်မှန်းနေကြပါတယ်လက်ရှိအလုပ်ကိုင်ရေးအဝင်ကြီးမာကူဖူလီကစီစီအမ်ပါတီရဲ့သမ္မတလောင်းဖြစ်ပါတယ်အတိုက်ခံပါတီချာလီမာကတော့ဝင်ကြီးချုပ်ဟောင်းအက်ဒဝတ်လိုအာဆာကိုပါတီရဲ့သမ္မတလောင်းအဖြစ်ရွေးချယ်ထားပါတယ်ရှင်
Ivory Coast နိုင်ငံမှာတော့ဒီကနေ့တနင်္ဂနွေနေ့မှာပထမကြော့သမ္မတရွေးကောက်ပွဲတွေကျင်းပနေပါတယ်အနိုင်ရမယ်လို့အများစုကခန့်မှန်းထားတဲ့လက်ရှိသမ္မတ Alexandre Ohtarra ကတော့ပထမကြော့ရွေးကောက်ပွဲမှာပဲအပြတ်သက်အနိုင်ရခြင်းနဲ့လို့ပြောဆိုပါတယ်အနည်းဆုံးလူပေါင်း 3,000 လောက်သေဆုံးခဲ့ရတဲ့လွန်ခဲ့တဲ့5နှစ်ကရွေးကောက်ပွဲလွန်ကာလအကြမ်းဖက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ကျင်းပတဲ့ဒီကနေ့ရွေးကောက်ပွဲကနိုင်ငံအတွက်အရေးကြီးတဲ့စမ်းသပ်မှုတစ်ခုဖြစ်ပါတယ်အသက်83နှစ်အရွယ်လက်ရှိသမ္မတကိုစိန်ခေါ်ထားတဲ့သမ္မတလောင်းရှင်းပြိုင်သူ6ဦးရှိနေတာဖြစ်ပါတယ်
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတင်ကြီးထိုင်နေမှမိုးဖြူတို့ကပြောပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုတလက်တင်ပြပေးပါမယ်။2015ရွေးကောက်ပွဲမဲပေးနိုင်ရေးနိုင်ငံတွင်းမဲဆန္ဒနယ်ပြင်ပရောက်မဲဆန္ဒရှင်တွေလာရောက်လျှောက်ထားသူပေါင်းဟာတနိုင်ငံလုံးတိုင်းတာနဲ့စေသိန်းဝန်းကျင်ပဲရှိတယ်လို့ထုတ်ပြန်လိုက်ချိန်မှာပဲဒါဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကမဲပေးပိုင်ခွင့်ရှိတယ်ဆိုတဲ့ရွေးကောက်ပွဲဆိုင်ရာအသိပညာပေးမှုအားနည်းတာနဲ့ရွေးကောက်ပွဲမဲစီရင်ပါဝင်နိုင်ရေးအဆင့်သတ်မှတ်ချက်ရှုပ်ထွေးမှုတွေကြောင့်ဖြစ်တယ်လို့ရွေးကောက်ပွဲဆောင်ကြည့်လည်လာသူတွေကဝေဖန်တောက်ပြထားပါတယ်အသေးစိတ်ကိုမဆုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်
ဟုတ်ပါတယ်လာမယ့်2015ရွေးကောက်ပွဲအတွက်မြန်မာနိုင်ငံတွင်မိမိမဲဆန္ဒနဲ့ပြင်ပရောက်မဲပေးခွင့်ပုံစံ3ကကြီးလျှောက်ထားတဲ့သူပေါင်း7သိန်းကျော်ရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပါတယ်ပုံစံ3ကကြီးအများဆုံးလျှောက်ထားခဲ့တဲ့တိုင်းဒေသကြီးနဲ့ပြည်နယ်တွေရန်ကုန်တိုင်းဒေသကြီးမှာ6သိန်းကျော်မန္တလေးတိုင်းဒေသကြီးမှာ1သိန်းကျော်နဲ့ကချင်ပြည်နယ်မှာ9000ရှမ်းပြည်နယ်မှာ5000ကျော်ပြည်ထောင်စုနယ်မြေမှာ4000ကျော်စုစုပေါင်း7သိန်းကျော်တဲ့ဆိုတာကိုအတိပေးကြေညာခဲ့တာပါဒါဟာမြန်မာနိုင်ငံတနိုင်ငံလုံးအတိုင်းအတာနဲ့အမှန်တကယ်နိုင်ငံသားအခွင့်အရေးနဲ့အညီမဲပေးခွင့်ရှိသူစရင်ထက်အတော့ကိုနဲလွတ်နေတယ်လို့ရွေးကောက်ပွဲစောင့်ကြည့်သူတွေကဝေဖန်လိုက်ပါတယ်မိမိတို့ရဲ့မဲပေးပိုင်ခွင့်ရှိတဲ့မဲဆန္ဒနယ်ရဲ့ပြင်ပမှာအနည်းဆုံးရပ်ပေါင်း180ထက်မနည်းရောက်ရှိနေသူမဲဆန္ဒရှင်တွေရဲ့ရှောက်ထားမှုနဲတာလည်းဖြစ်နိုင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကမဲဆန္ဒရှင်တွေမဲပေးနိုင်ခွင့်ရှိတယ်ဆိုတာကိုရွေးကောက်ပွဲဆိုင်ရာအသိပညာပေးအားနည်းမှုကြောင့်လည်းဖြစ်နိုင်တယ်လို့ရွေးကောက်ပွဲဆောင်ကြည့်လေ့လာသူလွတ်လပ်သောစေတနာဝင်တဲ့အဖွဲ့ရဲ့ပြောခွင့်ရဦးရွှေဘကထောက်ပြပါဗျ
။ဆယ်သိန်းလို့ပြောတာကတသန်းပေါ့လေ။တကယ်တမ်းကြံခဲ့တဲ့ဟာကပုံမှန်ရှိတဲ့လူတက်ပြီးတော့အများကြီးနည်းနေသေးတယ်ဆယ်သိန်းဆိုတာနည်းနေသေးတယ်လို့ယူဆရတယ်။ဒီတက်ကိုအကြီးအကျယ်တွေကပိုရှိနေရတာနဲ့အချိန်မပေးနိုင်တဲ့အပိုင်းအတာတွေကရှိနေတယ်။ဥပမာသဘောကပေါ့လေဒီကျွန်တော်မျိုးလေးတစ်မျိုးကိုကျွန်တော်ရှင်းပြီးပြောပြမယ်။ဒီအမလှိုင်းသားရတို့အမရွှေပြည်သားတို့ဆိုတာတကယ်ရွှေပြောင်းလုပ်သားတွေဟာအလွန်တရာများပြားတဲ့နေရာတွေနော်အဲ့ဒီလိုအနေထားမှာကိုလှိုင်းသားရဲ့လူဦးရေထဲမှာရွှေပြောင်းလုပ်သားဟာအများဆုံးလို့နေရမှာ2-3 သိန်းလောက်ကြီးအဲ့ဒီတမျိုးနယ်ထဲမှာအဲ့ဒီလောက်ကြီးရှိနေအဲ့ဒီလူတွေဟာသွားလျှောက်ဖို့အချိန်မရတာရဲ့နောက်ပြီးရက်180ဆိုတဲ့ဟာရဲ့နောက်ပုံအရင်တော့ကဘာပြောလိုက်လဲဆိုတော့ခင်ဗျားတို့ကဗျာတဲ့ဟုတ်ပဲမြို့မှာခမတို့ရဲ့ဒီလက်ကမြို့မှာနေကြအောင်မဲတည်းထွက်တဲ့တွဲကြောင့်ယူပါလို့အဲ့ဒီစကားတလုံးနဲ့ခံထားလိုက်တော့လူတွေကဆက်မသွားကြတော့ဘူးမသွားကြတော့မယ့်နဲ့နေလိုက်တဲ့လူတွေကတော်တော်များတယ်လှိုင်းသားရဲ့ရွှေပြည်သားအဲ့ဒီနှမျိုးနယ်ထဲမှာ3000ကျော်လောက်ဆိုရင်ဒီပြည်လုံးမှာ7000ဆိုတော့အလွန်တရာနည်းနေသေးသဘောပေါ့လေ
ပြည်သူတွေအနေနဲ့မိမိအိမ်အောင်စုစရင်အမီမပေါက်တဲ့နေရာကိုရောက်နေတယ်ဆိုရင်ကိုရောက်နေတဲ့မဲဆန္ဒနယ်မှာမဲပေးခွင့်ရနိုင်မှုမဲဆန္ဒရှင်စရင်မှာပါဝင်နိုင်ရေးတပ်ဆိုင်ရာရက်ွက်ကြေးရွာအုပ်စုကော်မရှင်အဖွဲ့ခွဲရုံးနေမှာပုံစံ3ကကြီးလျှောက်လာတွေကိုတောင်းယူပြီးတော့ဒီလအောက်တိုဘာလ10ရက်နေ့ကနောက်ဆုံးထားလျှောက်ထားခဲ့ကြရတာဖြစ်ပါတယ်ဒါပေမဲ့လို့ရန်ကုန်တိုင်းပါဝင်မြန်မာနိုင်ငံတွင်းကနေရာတော်တော်များများမှာရှိနေတဲ့တိမ့်ချီတဲ့ရွှေပြောင်းနေထိုင်သူတွေဟာမိမိတို့ဆန္ဒမဲပေးပိုင်ခွင့်ရှိတယ်ဆိုတာကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကရွေးကောက်ပွဲဆိုင်ရာအသိပညာပေးမှုအားနည်းခဲ့တယ်လို့အတိုက်ခံပါတီ NLD ကမဲစရင်ပြုစုရေးအဖွဲ့တာဝန်ခံဦးထွန်းတို့ဟင်ကလည်းပြောပါတယ
်ဒီသုံးကကြီးနဲ့ရွှေပြောင်းလို့ကမားပေါ့နော်ကျွန်တော်ခေါ်ရွှေပြောင်းပေါ့နော်ရွှေပြောင်းလို့ကမားဒီပေါ့ရွှေပြောင်းလို့ကမားဒီကကျွန်တော်အများကြီးရှိနိုင်တာပေါ့ဆယ်သိန်းခဲ့တော့ရှင်နိုင်တာပေါ့ဒါပေမဲ့လို့ကျွန်တော်တို့ကအဲ့ဒါကြီးကကျွန်တော်ရှောက်ထားမှရမယ်ကောင်းချားလို့ဆိုရှင်လည်းရအောင်လုပ်ပြီးကြည့်မယ်။ပညာပြီးတဲ့ဥစ္စာလုံလောက်မှုမရှိဘူးပေါ့။လုံလောက်မှုမရှိလို့ဒါကျွန်တော်10သိန်းလောက်ပဲဖြစ်နေတာကိုမှာပြ။ဟိုလုံလောက်တယ်လို့ပြောလို့ရှိလို့ရှင်လည်း30 3000လောက်ဒါတော့ခက်လာဖြစ်ဖြစ်ရမှာပေါ့လေ။ တော့တော့လောက်ပဲရှိတယ်လို့ကျွန်တော်တို့လည်းယူဆရတာပေါ့ဗျာ
။ပုံစံသုံးကကြီးနဲ့မဲဆန္ဒရှောက်ထားသူတွေအနေနဲ့လည်းကြိုတင်မဲပေးရမယ့်သမတ်ရက်တွေမှာတွားရောက်မဲပေးကြဖို့ကိုလည်းအတိုက်ခံပါတီကတိုက်တွန်းပါတယ်။နိုဝင်ဘာလ၈ရက်နေ့မတိုင်ခင်မဲပေးရမယ့်ကြိုတင်ဆန္ဒမဲသမတ်ချက်တွေနဲ့သမတ်ရက်တွေနဲ့ပတ်သက်လို့လည်းဥရွှေဘကအခုလိုရှင်းပြပါတယ်။
29ရက်ကနေပြီးတော့ဟိုနိုဝင်ဘာ9ရက်နေ့ထိကသူဒီမော်နီတာရင်းသွားမဲ့လူတွေရဲ့နောက်ပြီးတော့ဒီရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်တွေနောက်ရွေးကောက်ပွဲကိုယ်စားလှယ်တွေမဲယုံကိုယ်စားလှယ်တွေနောက်မဲယုံမှာတာဝန်ရှိမဲ့ပုံကိုယ်တွေခြားဝေးလန်လန်ကိုခီးသွားဖို့လို့တရားဝင်မှာနိုင်ငံသားတို့ဘာလို့သွားမလဲသူတို့အကြောင်းပြတော့နိုင်ငံသားပေါ့လေတာဝန်တန်တမာနေတာဝန်နဲ့သွားမဲ့လူတွေအတွက်ဆိုပြီးတော့တိတန့်ခေါင်းစဉ်နဲ့အတိအကျခွဲပြီးတော့ပြထားတဲ့ရက်ဖြစ်တယ်ဆက်ရက်ပေါ့တို့နှစ်ရက်က6ရက်နဲ့9ရက်ကဟိုစောစောကဟိုတုံးကကြီးနဲ့ပြောင်းထားတဲ့လူတွေရဲ့ပြန်တဲ့လူတွေဒီပေါ့နီးဥတွေနဲ့ပြထားတဲ့ရက်ွက်တဲမှာမဲပေးပတ်ခွင့်ကျွတ်တယ်မဲပေးပတ်ခွင့်ရှိတဲ့လူထမ်းစားတွေဟာအဲ့ဒီနှွေမှာ6ရက်နဲ့9ရက်မှာပေးရမယ
်ကိုပိုင်မဲဆန္ဒနဲ့ပြင်ပကိုရောက်နေကြတဲ့မဲဆန္ဒရှင်တွေအနေနဲ့မဲပေးရမယ့်ရက်ကိုအတိအကျသိရှိနိုင်အောင်လို့တပ်ဆိုင်ရာရက်ွက်မြို့နယ်ရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေဘက်ကကျွတ်တယ်အတိပေးအကြောင်းကြားမှုတွေနဲ့နှိုးဆော်တင်ပါတယ်လို့လည်းရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကတိုက်တွန်းနေပါတယ်ရှင်
မဆုမွန်ပြောပြခဲ့တာပါအခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကဏ္ဍဆင်ရပါမယ်ရွေးကောက်ပွဲအတွက်ကြရပြည်နယ်တွင်မဲဆွယ်စည်းရုံးမှုတွေမှာပါဝင်ပတ်သက်မှာမဟုတ်သလိုအဟန့်တားလဲလောက်မှာမဟုတ်ဘူးလို့ကြီးနေအမျိုးသားတွတ်တက်ရေးပါတီ KNPP ရဲ့ဒုက္ခခူးဥရယ်ကပြောကြားလိုက်ပါတယ်ကြရပြည်နယ်ထဲကဒေသခံပါတီတွေအနေနဲ့လူမှုအပေါ်အတိုင်းအတာတစ်ခုအထိကိုစားပြုမှုတွေရှိပေမဲ့ပြည်သူစံတာကိုဘလောက်ဖြစ်နိုင်မလဲဆိုတာကတော့စောင့်ကြည့်ရမှာဖြစ်တယ်လို့လည်းVOA မြန်မာပိုင်းနဲ့တီးတဲ့မြန်မြန်ကန်မှာပြောကြခဲ့ပါတယ်။ကြားပြည်နယ်ထက်ကရွေးကောက်ပွဲအခြေအနေတွေနဲ့ပတ်သက်လို့ခူးဥရယ်ဝါရှင်တန်မြို့တော်ကိုရောက်လာစဉ်မှာ VOA စတူဒီယိုမှာကိုတာညုတ်ဦးကအခုလိုတွေ့ဆုံမြင်မြန်ထားပါတယ်ရှင
်။အခုလို VOA လာပြီးတော့ဒီတွေ့ဆုံမြင်မြန်ကလာရောက်ဖြည့်ကြပြီးတော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျ။ဟုတ
်ပါပြီ။
ကျွန်တော်ပထမဆုံးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ဆက်ဆက်ပြီးမေးချင်ပါလေ။အခုရွေးကောက်ပွဲကလည်းနိုဝင်ဘာလ10ရက်နေ့စတော့မယ်။အဲ့တော့ရွေးကောက်ပွဲကာလနေပြည်တော်လုံခြုံရေးနဲ့ပတ်သက်လို့ကြားပြည်နယ်တွင်ကင်းနီပြည်နယ်တွင်မှာစွန့်ရစရာများရှိပါသလားခင်ဗျ
။ဟောကျွန်တော်တို့ပြည်နယ်တွင်မှာတော့အစပြီးကျွန်တော်တို့ဟိုအပြစ်ကတ်ရဆက်ရေးရွှေနေစိန်ကလေးဟိုကကနေတီ၄နှစ်ထဲဝင်ပေါ့လေ။ဒီ၄နှစ်တာတွင်မှာတော့လက်နက်ကံပြိပခသက်ဆုံးတရားဖြစ်ခြင်းရှိတော့ပါဘူး။ဆိုတော့ကျွန်တော်တို့ကေဘီဘီနေနဲ့လည်းရွေးကောက်ပွဲနဲ့ပတ်သက်ပြီးအမြင်ရှင်းရှင်းလင်းရှိပါတယ်ကျွန်တော်တို့ဘာမှဟိုအဟန္တာပြေးမှာမဟုတ်လို့ပဲကျွန်တော်တို့အနေနဲ့ပတ်ဝင်ပတ်သက်ခြင်းရှိမှလည်းမဟုတ်တဲ့အတွက်ကြောင့်မလို့အာမဲဆရာနဲ့မြေအားလုံးကတော့ကျွန်တော်တို့ထုတ်ပြခြင်းရခြင်းမရှိတော့လည်းပဲကျွန်တော်တို့ငြင်းငြင်းကြကြရှိတယ်အဲ့ဒီအပေါ်မှာယုံကြည်နဲ့ဟိုရွေးကောက်ပွဲဝင်ကြမယ်ဆိုရင်ပြဿနာမရှိဘူးဆိုတာကိုတော့ကျွန်တော်တို့ဟိုကေဘီဘီကသဘောထားပေးထားတာရှိပါတယ်တရားဝင်တော့မဟုတ်ပါလေဟုတ်ကဲ့အဲ့တော့လုံခြုံရေးနဲ့ပတ်သက်ရင်တော့အထူးစိုးရိမ်စရာမရှိပါဘူးဟုတ
်ကဲ့ဒါပေမဲ့အခုဒီရှမ်းပြည်နယ်တောင်ပိုင်းနဲ့ကချင်ပြည်နယ်ဘက်ပေါ်ရှမ်းပြည်နယ်မြောက်ပိုင်းမှာပါပါတယ် KIA နဲ့ပါဖြစ်နေတဲ့တိုက်ပွဲတွေမှာသူတို့ဘက်ကတိုင်းသားတွေဘက်ကပြောတာကောဒီတပ်မတော်ကနေပြီးတော့သူတို့နေပြည်တော်မှာဝင်ရောက်လာလို့ခုခံပြီးတော့တိုက်ပွဲတွေဖြစ်ရတဲ့ဆိုတဲ့အခြေအနေမျိုးဖြစ်သွားတာကိုအဲ့တော့ KNPP ထိန်းချုပ်ရနေရာတွေကိုအကြေးအများမြန်မာတပ်မတော်ကဝင်လာလို့အဲ့လိုမျိုးဖြစ်နိုင်ကြည်အလားအလာတွေရောရှိပါလားဒီကြားထဲမှာ
အပေါ်ဝင်အနေထားချင်းကတော့နည်းနည်းဟိုကွာဟမှုတွေရှိပါတယ်အာကျွန်တော်တို့ရှိမှာတော့ဟိုတိတိပပကျွန်တော်တို့ထိန်းချုပ်ရနေပြည်တော်မှာတော့မဲဆန္ဒပေးနိုင်လောက်တဲ့လူလူတွေမရှိဘူးညအထူးသဖြင့်ကတော့ကျွန်တော်လှုပ်ရှားနေမိတွေမှာတော့ရှိတယ်သို့သောလှုပ်ရှားနေမိမှာလည်းခုနကျွန်တော်ပြောသလိုပဲကျွန်တော်တို့ကဘာမှအာတာပေးမှာမဟုတ်တဲ့အတွက်ကြောင့်မလို့အဲဆိုရည်ကြောင့်မရှိဆိုတာလေးပဲကျွန်တော်ပြောချင်ပါလား
ဟုတ်ကဲ့နောက်ရွေးကောက်ပွဲနဲ့ပတ်သက်လို့သဘောထားမေးချင်ပါတယ်အထူးပထမဆုံးကျွန်တော်ပြည်နယ်တွင်အချင်းဒီပါအခုပြည်နယ်ထဲမှာကျွန်တော်သတိထားမိသလောက်တော့ကြားပြည်နယ်ထဲမှာဒေသခံကြားတိုင်းသားတွေကဖွဲ့စည်းတဲ့တကယ်ပါတီရှိပါတယ်နောက်ပြည်မကြီးကပါတီကြီးတွေလည်းရောက်ရှင်မြေလို့ရှိပါတယ်အထူးပြီးအဓိကဆို NLD ရှိမယ်ကြံ့ခိုင်ပါတီရှိမယ်နောက်တခြားတတိပုဂ္ဂလတွေလည်းပါဝင်တာရှိပါတယ်ခင်ဗျာအဲ့တော့ KNPP အနေနဲ့ဘယ်လိုသဘောထားများရှိပါလဲဒေသခံပါတီကိုပဲအားပေးမလားပါတီကြီးတွေပေါ်ဘယ်လိုသဘောထားရှိပါလဲ
ဟောကျွန်တော်တို့အနေနဲ့ကတော့ခုနသဘောထားကိုကျွန်တော်ပြောပြီးသလိုပဲရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ yes no ပြောခွင့်မရှိပါဘူးပြောလည်းပြောမှာမဟုတ်ပါဘူးအဲတခုပဲကျွန်တော်တို့နည်းနည်းပြောချင်တာကတော့ဒါတကယ်တမ်းမဲပေးပိုင်ခွင့်ရှိတဲ့ကျွန်တော်လူလူတွေကတော့သူတို့ဖာသာမမကရွေးချယ်နိုင်ဖို့ကတော့အရေးကြီးတယ်။အဲဒီဟာနဲ့ပတ်သက်လို့ကတော့ရွေးကောက်ပွဲရဲ့သဘောသဘာဝကနောက်ပြီးတော့ကျွန်တော်တို့ဒီပါတီကုချင်းစီရဲ့အနေထားနောက်ကိုစားပြုမှုနဲ့ပတ်သက်ပြီးဒါကတော့သူတို့ရှင်းရှင်းလင်းသိဖို့တော့လိုတယ်လို့ကျွန်တော်တို့ထင်တယ်။အဲဒါလိုရှင်းလင်းသိနိုင်ဖို့အတွက်ကကျွန်တော်တို့နားလည်ရသလောက်ဆိုလို့ရှိရင်နိုင်ငံရေးပါတီအသီးသီးတွေကလူလူတွေကိုရှင်းရှင်းလင်းလင်းနည်းနည်းရှင်းလင်းချပြပေးဖို့တော့လိုလိမ့်မယ်လို့ကျွန်တော်တို့ထင်တယ်။အ အဲ့ဒီဟာလေးပဲကျွန်တော်တို့ပြောချင်တယ်ကျွန်တော်ဖက်ကတော့ဘာမှဟိုအထုတွေသွားတာတွေပြေးစားမရှိပါဘူ
း KMPP ကလည်းပြောမယ်ဆိုရင်တော့ဒီပြည်နယ်မှာကိုယ်ပိုင်အချုပ်အခြာရအောင်စူးစမ်းနေတဲ့ဖွဲ့စည်းပါဒေသခံပါတီတွေကလည်းသူတို့တိုင်းသားတွေကိုတိုင်းသားကိုအချုပ်ခွင့်ရဖို့ဆိုတဲ့ဟာနဲ့မျှော်မှန်းချက်နဲ့ဒေသပြင်အစိုးရဖွဲ့ဖို့အတွက်ကြိုးပမ်းနေကြတာသိထားမိပါတယ်ခင်ဗျအဲ့တော့ဒေသခံပါတီတွေရဲ့ရည်တည်ချက်နဲ့ပတ်သက်လို့ရောတစုံတရာဗာများပြောလို့ပါလေ
ဟာလောလောဆယ်ကျွန်တော်မြင်နေရတဲ့အနေအထားကတော့ဟိုဒီဒေသခံနိုင်ငံရေးပါတီတွေအကတော့၄၅၆ဖွဲ့လောက်ရှိပါတယ်သို့တော့ကျွန်တော်တို့မြင်ရတဲ့အနေတစ်ခုချင်းပါတီတစ်ခုချင်းပေါ့လေနော်မြင်ရတဲ့အနေထားကတော့တိတ်ပြီးတော့အာရချင်းနာလောက်တဲ့အခြေအနေမရှိပေမဲ့လို့လေလူမှုပြည်နယ်ကလူမှုတွေကိုတော့ဟိုအတိုင်းအတာတစ်ခုရတော့ကိုစားပြုမှုတွေရှိနေတယ်ဆိုတော့ကျွန်တော်တို့သိရတယ်သို့တော့သူတို့အနေနဲ့လူမှုရဲ့ဆန္ဒသဘောထားကိုဘယ်လောက်ဖြစ်စီပေးနိုင်မလဲဆိုတာကတော့ကျွန်တော်တို့စောင့်ကြည့်ရမယ့်အနေထားမျိုးရှိပါတယ်နော်အာတော်တော်များများကလည်းဟုတ်ပါတယ်ကျွန်တော်တို့ KPP ကိုလည်းပဲဟိုအားစုတို့အနေနဲ့ဟိုအနာဂတ်အတွက်မျှော်လင့်နေရရှိပါတယ်သို့တော့ကျွန်တော်တို့အနေနဲ့ခုနှစ်ခါမှာကျွန်တော်တို့ရောက်ရှိနေတဲ့အနေထားရဆိုလို့ရှိရင်တရားမဝင်သိမ့်ဖွဲ့အနေထားမှာပဲရှိနေသေးတော့ကျွန်တော်တို့အခြေခံဥပဒေပြဋ္ဌာန်းချက်ရလဲနိုင်ငံရေးပါတီတို့အနေနဲ့တရားဝင်ဖြစ်ဖို့ဆိုတာလောလောဆယ်မှာကျွန်တော်တို့ဘာမှမျှော်မလို့မရသေးပါဘူးအဲ့ဒါကြောင့်မလို့ကျွန်တော်တို့ကတော့အာပါတီအနေနဲ့မဟုတ်တော့လည်းပဲကျွန်တော်တို့လူပုဂ္ဂိုလ်တူချင်းအနေနဲ့ကတော့နိုင်ငံရေးပါတီတွေကိုလည်းပဲဟိုရှိတဲ့အကြံဉာဏ်လေးလိုအပ်မယ်ဆိုရင်လည်းကျွန်တော်တို့ပံ့ပိုးလို့ရတာပေါ့လေနော်အဲ့ဒီအဆင့်လောက်ပဲကျွန်တော်တို့ပံ့ပိုးလို့ရမှာပါအခြေခံဥပဒေပြဋ္ဌာန်းချက်ရလဲနိုင်ငံရေးပါတီတရားဝင်မောက်တင်ထားတဲ့ဟာတွေကကျွန်တော်တို့ ਨੇ ဟိုဝင်ဆက်ရှိနေတဲ့ဟာမျိုးတွေ ਨੇ ပတ်သက်လို့ရလဲဟိုဥပဒေကခွင့်ပြုထားသလားမပြုထားသလားဆိုတာလဲကျွန်တော်တို့ဟိုထည့်သွင်းစစ်ဆေးမှာကိစ္စပ
ါ KNPP ကတကယ်များလုတ်ခွင့်ရလာမယ်နိုင်ငံရေးပါတီဖြစ်နေရက်ခွင့်ရလာမယ်ဆိုရင်တော့ရွေးကောက်ပွဲဝင်ဖို့စိတ်ကူးရှိပါလား
အာဒါကတော့ကျွန်တော်တို့လာမယ့်အနာဂတ်ပုံမှန်ပဲမိတီးပြီးတော့ကျွန်တော်တို့ဆုံးဖြတ်အောင်ပါလောလောဆယ်မှာတော့ကျွန်တော်တို့အခြေခံစဉ်းစားချက်မရှိသေးပါဘူးခင
်ဗျာဒါဖွဲ့စည်းပုံကြောင့်လားတခြားကြောင့်ကြောင့်လား
အာအကြောင်းမျိုးမျိုးကြောင့်ရှိပါတယ်ခင်ဗျာ
ဖွဲ့စည်းပုံနဲ့ပတ်သက်လ
ားလောလောဆယ်မှာတော့ကျွန်တော်တို့ပါတီရဲ့ဟိုဥတီချက်ရည်တီချက်သဘောထားပုံမှန်လည်းမူတည်ပါတယ်နောက်ပြီးတော့တခါကျွန်တော်တို့လက်ရှိရှိနေတဲ့အခြေခံဥပဒေကြောင့်လည်းပါပါတယ်နောက်ပြီးတော့တခါကျွန်တော်တို့လာမယ့်အနာဂတ်အပြောင်းလဲပုံမှန်လည်းကျွန်တော်တို့စောင့်ကြည့်ရမယ့်အခြေအနေမျိုးရှိပါတယ်အဲ့ဒီအခြေအနေတွေကြောက်ပါ
ဥတီချက်ရည်တီချက်ဆိုတာပါပါလေခင်ဗျ
ာအာလောလောဆယ်ကျွန်တော်တို့ရဲ့ပါတီမှာတော့ရှင်းပြောရရင်ဗျာကျွန်တော်တို့လူတို့တွေအနေနဲ့ဒီဖိနှိပ်ခံဘောကနဲ့လုံမြောက်ဖို့အတွက်ကျွန်တော်တို့တန်နိုင်တဲ့ဖက်ကဟာလာချူပန်းဆောင်ရွက်ပေးမယ်ဆိုတဲ့အခြေခံတော့ပဲကျွန်တော်တို့ထားထားတာပါကျွန်တော်တို့ရှင်မှာကလင်းနီတကြိမ်ကျွန်တော်တို့ပါတီကွန်ဂရက်ဆိုတာရှိပါတယ်အဲ့ဒီပါတီကွန်ဂရက်မှာကျွန်တော်တို့လင်းနီတာကျွန်တော်တို့အနာဂတ်မူပေါ်လစီရည်တီချက်တွေကိုကျွန်တော်သုံးသပ်ပြီးတော့ချက်မှတ်လေးရှိပါတယ်အဲ့ဒီပုံမှာခြေခံတော့ကိုကျွန်တော်ပြောတာဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်ပြည်မကပါတီကြီးတွေကိစ္စမေးချင်ပါတယ်အခုတနင်္ဂနွေလုံးတိုင်းတာနဲ့ဝင်မဲ့ထင်မှာအဓိကအနာရပါတီဖြစ်တဲ့ကြံ့ခိုင်ပါတီရှိပါတယ်နောက်အတိုက်ခံမျိုးသားဒီမိုကရေစီဖွဲ့ချုပ်ရှိပါတယ်တလောလုံးကဆိုမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတိုင်းသားနေပြီးအားလုံးကိုပြိုင်မယ်တိုင်းသားပါတီတွေနဲ့လည်းသူရှင်ပြီးတော့ပြိုင်မယ်သူတို့ပါတီဟာတိုင်းသားအားလုံးပါတဲ့ပြောင်စုပါတီလို့တုံ့နှုံတာရှိပါတယ်ဒီပေါ်မှာခုရယ်ဘယ်လိုမြင်ပါလဲ
အာကျွန်တော်အဲ့တဲ့ဒီပါတီရဲ့အနေအထားကိုကြည့်တဲ့အခါမျိုးတွေမှာကျွန်တော်တို့ပြည်နယ်မှာတော့ဟုတ်ပါတယ်NLD ကတော့တနင်္ဂနွေလုံးလွမ်းကျုံလွမ်းနိုင်ငံရေးပါတီဖြစ်တော့လည်းပဲကျွန်တော်တို့ပြည်နယ်အတွင်းမှာရှိတဲ့ NLD ရဲ့ပါတီဝင်ဟိုဒီပြည်နယ်အဆိုင်အောက်ထပ်ကစားအောက်ခြေအဆုံးပေါ့နော်ကျွန်တော်တို့ဒေသခံတွေပဲဖြစ်ပါတယ်ဆိုတော့အာဒါကိုကြည့်ချင်းအဖြစ်ဟိုတစ်ဖက်က NLD ပြောနေတဲ့သူတို့တိုင်းသားလူမျိုးပေါင်းစုံပါဝင်တယ်ဆိုတဲ့ဟာလဲဟိုအစိုက်ဘက်တစ်ခုထင်မှန်တယ်ဆိုတာကိုပဲကျွန်တော်တို့ပြောရမှာပဲဖြစ်ပါတယ
်ဟုတ်ကဲ့သူတို့ကတိုင်းသားပါတီတွေအားလုံးကိုကုစားပြုနိုင်ပါလား
ဒါကတော့ဟိုရွေးကောက်ပွဲမှာသူတို့အနေနဲ့ COR ဘယ်လောက်ကောင်းတယ်လဲနောက်ပြီးတော့သူတို့ဒီတခြားသောဒီတိုင်းသားနိုင်ငံရေးတွေနဲ့သူတို့ဖက်လက်တကင်ဘယ်လောက်ပူးပေါင်းဆောင်ရွက်မှုရှိတယ်လဲနောက်အောက်ဥဆောင်နိုင် R ဘယ်လောက်ရှိတယ်လဲဆိုတော့ဟိုခြေခါပုံမှာကျွန်တော်ကြည့်မှာဖြစ်ပါတယ်ဒါကလည်းကုံကုံပြောခုနေခါမှာကျွန်တော်တို့ကရှင်းလင်းမမြင်နိုင်သေးပေမဲ့လို့ရွေးကောက်ပွဲအလွန်ကလာမှာထွက်လာမဲ့ရွေးကောက်ပွဲရက်လာပုံမှာခြေခါပြီးတော့ကျွန်တော်တို့တိုင်းတာမဲ့သဘောမျိုးပဲဟိုမြင်ပါတယ်နော်
ဟုတ်ကဲ့
သူတို့ကဘယ်လောက်များဟိုအောင်နေရှိရှိတယ်လဲပြည်내ခံတော့လဲနောက်ပြီးတော့ကြာတဲ့တိုင်းသားနိုင်ငံရေးပါတီတွေနဲ့ဟိုဘယ်လောက်အထိဟိုပူးပေါင်းဆောင်မှုတွေအကောင်းနေတယ်လဲဆိုတဲ့ပုံမှာပဲကျွန်တော်ကြည့်ရမှာဖြစ်ပါတယ
်အဓိကအာဏာရကြံ့ခိုင်ပါတီနဲ့ပတ်သက်လို့လည်းမေးချင်ပါတယ်ခုရဲတို့တစ်ချိန်လုံးကဟိုရင်ဆိုင်တက်ခဲ့ခဲ့ကြတဲ့စစ်ဆုရတစ်ဖြစ်လေသူတို့စစ်ဆုရဗိုလ်ချုပ်တရားနေပြီးတော့ဖွဲ့စည်းရတဲ့ကြံ့ခိုင်ပါတီဖြစ်ပါတယ်တော့ကြံ့ခိုင်ပါတီအပေါ်မှာ KNPP ကသဘောရဘလို့ရှိလဲနောက်တစ်ခါကြံ့ခိုင်ပါတီရဲ့အလားအလာကို KNPP နေတဲ့မှာဘလို့ရှိပါလဲ
နော်ဆယ်အနေထားမှာတော့တကယ်လို့များပေါ့နော်ကျွန်တော်တို့ရွေးကောက်ပွဲကလွတ်လပ်ပြီးတရားမျှတမယ်ဆိုရင်တော့အဖြေတစ်မျိုးတစ်ပုံထွက်လာမယ်လို့တော့ကျွန်တော်တို့ထင်တယ်အထူးသဖြင့်ဒီနေ့ကျွန်တော်တို့ပြည်နယ်မှာဒီကြက်ခန့်ရေးပါတီရဲ့လှုပ်ရှားမှုအနေထားနဲ့ပတ်သက်လို့ကျွန်တော်ပြောရမယ်ဆိုလို့ရှိရင်တော့ ကျေးရွာဒေသတိုင်းနေမှာကျေးရွာဒေသအကြီးအကဲတွေကိုဒီကြက်ခရင်ပါတီကနေပြီးတော့သူတို့အမကန်လူသဘောလိုမျိုးဟိုအစိုးရလမ်းကြောင်းကနေပြီးလောက်ငန်းကန်ကနေဆက်ဆက်ပြီးတော့တောင်းပေးထားတာမျိုးတွေပောက်ပို့ထားတာမျိုးတွေရှိပါတယ်ဆိုတော့ဒါကသူတို့ရဲ့စီအိုရဲ့အခြေခံသဘောမျိုးလို့ဖြစ်နေပါတယ်ဆိုတော့အခါကျတော့လေဟိုလူလူတွေကသူတို့ရဲ့လူလူအကြီးအကဲတွေရဲ့စီမံခန့်ခွဲပြောဆိုမှုအောက်မှာသူတို့ လိုက်ပါလောက်ဆောင်ရတဲ့အနေအထားမျိုးတွေကိုကျွန်တော်တွေ့ရတဲ့အခါကျတော့ကြေးရွာလူလူတွေကဟိုစက်ခံရေးပါတီကိုထက်ပါလို့ပြောရင်အများစုကရောင်းပြီးတော့လိုက်ပြီးတော့ထက်ကြရမယ်သဘောမျိုးတွေကိုလည်းကျွန်တော်တွေ့ရတာရှိတယ်ဒါကကျွန်တော်တို့လက်ရှိမြင်နေရတဲ့အနေအထားပါเนาะကြေးရွာတိုင်းမှာသူတို့လူရှိမရှိကိစ္စနဲ့ပတ်သက်လို့ပြောရမယ်ဆိုလို့ရှိရင်ကြေးရွာတိုင်းကြေးရွာတိုင်းမှာသူတို့ဒီစက်ခံရေးပါတီရ
ကျွန်တော်လေးကြသူတို့ဒါမဲအောင်နဲ့ရေးအတွက်မဟာဗျူဟာတစ်ခုလို့ပဲကျွန်တော်နားလေတယ်ဆိုတော့လူတို့တွေကဆရာအမကောင်လဲကျွန်တော်တို့မပြောနိုင်ဘူးဗျမဆန်းလို့မရဘူးဗျဟုတ်ကဲ့ဒါတော့ခင်ဗျာအခုရပြောတော့အထက်မှာကြံခိုင်ပါရီယာဘာပဲတစုံတရာအာနာရပါတီဖြစ်တဲ့ကြောင့်တပန်းတော့သာတော့ဒါပေမဲ့တလောကတော့စုကြည်ကြားပြီနေကိုသွားပါတယ်ခင်ဗျာတော်များလဲကြားလူတွေထွက်ကြလာပြီလဲရှိလာတဲ့အခါကျတော့အဲ
ပါကြောက်လဲဆိုရင်လူလူတွေကဒီဖိနေမှုအောက်မှာအကြာကြီးနေလာရတဲ့ခါကျတော့ဒီလူတွေနဲ့ယင်ပန်းနေရလဲကြာလာပြီဒီလူတွေရဲ့သဘောသဘောအနေထားကိုလဲဟိုယင်ပန်းနေကြရပေါ့ဗျာဆိုတော့အပြောင်းလဲလေးလောက်တော့သူတို့မျောလင်းနိုင်တယ်လို့ကျွန်တော်ထင်တယ်မျောလင်းလဲမျောလင်းချင်းကြမှာပဲကြီးလဲကြီးချင်းကြမှာဆိုတဲ့ခါကျတော့လေဟိုသူတို့ကဟိုမချစ်တော့လဲအောက်ကနာဟာလာတချို့ကတော့ကြက်ခိုင်ပါတီကိုပဲဆက်ပြ the zone they are don't know more machine change more machines and energy let through may people meow and embarrass not general the meow night is a gala below that has to know you know but feel as a data cup but it is really the back up but it is a little bit in each other to feel a culture through the decided by a power pin I got
no to check the cabinet about to judge a little cool general major mari Jangkai pada ye, leshi, bahu, lomu sang pula malay, pare. Nampak tadi pokok ini, jui kan ini, uang mana, usus tengi lomu, no, di leshi, di suap pun masukin, cerang wenji dia. Lepas di wenji dia, KMPB ni pion masukin, ni ni yang sekarang pion ni ada lomu ni, bo. Lepas KMP, di KMP ni macam tu, wenji dia, tadi pokok leshi pion ni, ni thane patol KMPB ya, belum tu berasi le.
Terus kalau pada ukuran pion biro wenji, ni thane mahu lekajaro. โอ้ล้อล้อเซมมาจารย์เรายินดีเลยสุรากาตุสุสุนิมุจอมไปพิบาลเลยถ้าลงงานตัวอย่าตุสุสุนิเดกะละโตด้วยมาจารย์เรางานตัวอย่าเสียสังจาราไปพิบาลเลยแต่ช่วยกันเลยไปดีพอมาจารย์เราพอมาตุลอดุลอมีเนี่ยชีบาลเลยจารย์เราเข็บไปพิบาลไปตัวกูท้าวขานเราจูดุลอดุลลายาเลยสุรานิทามิรุเลยพิโอตังสุดาเลยจารย์เราเจ้าบ่ได้อามาโมหัวเนี่ยจารย์เราลงงานตัวอย่าบ่นับเพื่อกันเลยสุยามาตัวเราวงจีริพิจารณาเลยลงงานเนี่ยเสียสับไปแล้วจารย์เราสาวยาดามิรุชีบาลเ ကျွန်တော်အမြင်ကတော့ဗျာဟိုကြောက်ခံရေးပါတီကလည်းပဲဝင်နေပြီဖြစ်တဲ့အခါကျတော့လေသူတို့ဘာကြောင့်များတသိပုဂ္ဂလအနေနဲ့လာဝင်တယ်လဲလို့ကျွန်တော်စဉ်းစားကြည့်တဲ့အခါကျတော့အခုသူတို့ဝင်မဲ့မဲဆရာနဲ့မျိုးကိုကြည့်လိုက်တဲ့အခါမှာမဲပြီးပိုင်ခွင့်ရှိတဲ့ဒီအရင်တွေ့ကတိတ်မများဘူးဗျတိတ်မများတဲ့အခါကျတော့သူတို့အနေနဲ့ဒီမဲအောင်နိုင်ခြင်းကပိုပြီးအလားလားများတယ်ဆိုတော့ အနေထားမျိုးကိုကျွန်တော်သုံးသပ်မိတယ်အဲ့ဒီအခြေခံကြောင့်များပဲသူတို့တတိပုဂ္ဂလနဲ့ဝင်ရင်တော့သူတို့အနေနဲ့အတိုင်းတာတစ်ခုစီယုံထားမိလောက်ရင်သူတို့မဲအောင်နိုင်တယ်ဆိုတဲ့အနေထားမျိုးကိုသုံးစားပြီးတော့ဝင်တယ်လို့ပဲကျွန်တော်ထင်ပါတယ်ဥပမာတချို့ကမေးကြပါတယ်ဥအောင်မင်းကိုသူကတော့ပြောပါတယ်ခရီးပြင်းတယ်ကိုကျေးဇူးဆချင်လို့ဆိုတာဒါကတော့ဟိုသမဂ္ဂရှာကပြောလိုက်တယ်လို့ကျွန်တော်ထင်ပါတ
မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုနားဆင်ကြရတာပါရှင်
ဗီယိုအေမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန် နေ့လယ်12နာရီကနေညနေ3နာရီထိတကြိမ်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းတူ16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOE မြန်မာပိုင်းတနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 30နဲ့51နဲ့လိုင်းဒိုမီတာ190တို့ကနေထုတ်လွှင့်ပေးနေပါတယ်။အခုတော့အပစင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ဒီသတင်းပါဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်မှာမဲဆန္ဒရှင်တက်သေးခန်းလက်မှတ်ထုတ်ပေးတာဘာပြဿနာတွေတက်လာနိုင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မိုင်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
ဒီရက်အောက်တိုဘာ22ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာမဲဆင်းမှာပါတဲ့ပြည်သူတွေအနေနဲ့ဆန္ဒမဲပေးခွင့်မဆုံးရှုံးအောင်မဲဆန္ဒရှင်တပ်တွေကလက်မှတ်တွေကိုထုတ်ပေးတော့မယ်ဆိုပြီးကြေညာပါတယ်။တကယ်တော့ဒီအစီအစဉ်ဟာငိုရွေးကောက်ပွဲလုပ်ငန်းစဉ်တွေထဲမှာမပါဝင်ပါဘူး။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအစ်စ်ချမှတ်လိုက်တဲ့ဒီအစီအစဉ်ကြောင့်ဘာတွေဖြစ်လာနိုင်တယ်လဲ။ဒီအစီအစဉ်ဟာပြဋ္ဌာန်းထားပြီးဖြစ်တဲ့ရွေးကောက်ပွဲဥပဒေနည်းဥပဒေတွေနဲ့ဆန့်ကျင်နေသလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။မဲဆန္ဒရှင်တပ်တွေကလက်မှတ်တွေကိုတက်ဆိုင်ရာရက်ွက်နဲ့ကျေးရွာအုပ်စုရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းတွေကလာမယ့်နိုဝင်ဘာလ1ရက်နေ့ကနေ9ရက်နေ့အထိနေ့စဉ်မနက်8နာရီကနေ6နာရီအထိထုတ်ပေးမယ်လို့ဆိုထားပါတယ်။မဲပေးမဲ့သူတွေအနေနဲ့အဲ့ဒီလက်မှတ်တွေကိုသွားထုတ်ယူနိုင်တယ်လို့တကယ်လို့လက်မှတ်မထုတ်ယူဘဲနဲ့လဲမဲပေးတဲ့နေ့မှာမဲသွားပေးနိုင်မယ်လို့ဆိုထားတာပါ။ဒါပေမဲ့အဲ့ဒီမဲပေးမဲ့နေ့မှာတပ်တေကန်လက်မှတ်ပါမလာရင်မှတ်ပုံတင်တော့ပြရပါလိမ့်မယ်။တကယ်တော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတည်ရေးအနေနဲ့ဒီလိုမဲဆန္ဒရှင်တပ်တေကန်လက်မှတ်ထုတ်ပေးမယ်ဆိုတဲ့အစီအစဉ်လုပ်မယ်ဆိုတဲ့အကြောင်းတိတ်မကြသေးခင်အချိန်တုန်းကပဲထုတ်ဖော်ပြောဆိုခဲ့ပြီးသားပါ။သူကမြန်မာနိုင်ငံရေပေးကြောက်ရောက်ခဲ့တဲ့အခြေအနေကိုအကြောင်းပြပြီးအဲ့ဒီဒေသကလူတွေမှတ်ပုံတင်ပျောက်ဆုံးမှုတွေရှိတယ်။အိမ်တော်စုစီရင်ပျောက်ဆုံးမှုတွေရှိနေတယ်ဒါကြောင့်မဲပေးတဲ့အခါမှတ်ပုံတင်အိမ်တော်စုစီရင်ပြစီရမလို့တဲ့ဒီမဲဆန္ဒရှင်တပ်တေကန်လက်မှတ်မျိုးထုတ်ပေးမယ်ဆိုပြီးပြောခဲ့တာပါ။နောက်ပိုင်းအဲ့ဒီအစီအစဉ်ကိုရေးပေးကြောက်ရောက်ခဲ့တဲ့ဒေတာရေးတွေမကပဲတတိုင်းပြည်လုံးမှာလုပ်မယ်လို့ပြောဆိုလိုက်တော့မှဝေဖန်သံတွေထွက်ပေါ်လာခဲ့တာပါ
။တကယ်တော့ရုပ်ောက်ပွဲတစ်ခုကျင်းပတယ်ဆိုတာဟာမဲပေးပိုင်ခွင့်အရေးချင်းရှိသူတွေမဲစည်းမှာပါရေးမဲစည်းမှာပါတဲ့သူတွေဟာအမှန်တကယ်မဲပေးပိုင်ခွင့်ရှိသူတွေဟုတ်မဟုတ်မဲလာပေးတဲ့ခါကြရင်လာတဲ့လူဟာမဲဆင်းထဲမှာပါတဲ့လူဟုတ်မဟုတ်လွတ်လပ်ပြီးလျှို့ဝှက်စွာနဲ့မဲပေးခွင့်ရမရစတာတွေကိုသက်ဆိုင်ရာပြိုင်ပွဲဝင်မဲ့အမတ်လောင်းတွေကစီစစ်နိုင်တဲ့အနေအထားရှိအောင်ပြုလုပ်ကျင်းပရတာမျိုးဖြစ်ပါတယ်။အကြောင်းကတော့ကော်မရှင်ကပဲကိုယ့်သဘောနဲ့ကိုယ်စိတ်ကြိုက်အစီအစဉ်ချကျင်းပခဲ့ရင်မတမာမှုပေါင်းများစွာထွက်ပေါ်လာနိုင်လို့ပဲဖြစ်ပါတယ်။မြန်မာနိုင်ငံမှာအရင်လုပ်ခဲ့တဲ့မဲပေးပွဲအသီးသီးမှာမဲယုံကိုမဲလာပေးတဲ့သူတွေဟာမဲဆင်းထဲပါတဲ့သူကိုယ်တိုင်ဟုတ်မဟုတ်မဲယုံမှာရှိနေတဲ့မဲယုံတာဝန်ရှိသူတွေမလောင်းတွေရဲ့မဲယုံကိုယ်စားလှယ်တွေကမှတ်ပုံတင်ကပ်ပြားတွေကိုပြသစီပြီးစီစစ်ခွင့်ရခဲ့တာချီပဲဖြစ်ပါတယ်။အခုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်တဲ့အစီအစဉ်တိုင်းဆိုရင်တော့မဲပေးတဲ့နေ့မဲယုံမှာမဲလာပေးတဲ့သူတွေဟာမဲဆင်းမှာပါတဲ့သူတွေဟုတ်မဟုတ်အမတ်လောင်းတွေသူ့ရဲ့မဲယုံကိုယ်စားလှယ်တွေကစီစစ်စစ်ဆေးခွင့်ရှိတော့မှာမဟုတ်ပါဘူး။အကြောင်းကတော့သူတို့အနေနဲ့မဲဆန္ဒရှင်တပ်တွေကလက်မှတ်ထုတ်ပြယုံနဲ့မဲပေးပိုင်ခွင့်ရမဲလက်မှတ်ထုတ်ယူခွင့်ရသွားမှာဖြစ်ပြီးအဲ့ဒီလက်မှတ်တွေကိုထုတ်ပေးတဲ့လုပ်ငန်းစဉ်မှာလည်းအမတ်လောင်းကိုယ်စားလှယ်တွေလုံးဝပါဝင်ခွင့်မရလို့ဖြစ်ပါတယ်
။အတိတ်တွေကတော့သက်ဆိုင်ရာရက်ကြီးကော်မရှင်အဖွဲ့ခွဲတွေဟာမဲဆန္ဒရှင်တပ်တွေကလက်မှတ်ထုတ်ပေးရမှာမတမာမှုလုပ်ပြီးတကယ်မဲဆင်းတဲ့ပါသူတွေမဟုတ်ဘဲနဲ့ထုတ်ပေးခဲ့ရင်တော့အဲ့ဒါကိုဘသူမှစီစစ်ခွင့်မရတဲ့အတွက်ဘသူမှလည်းသိလိုက်မှာမဟုတ်လို့ပါပဲ။ကောင်းပါပြီ။ကော်မရှင်ဥပဒေနီးဥပဒေထဲမှာမဲလာပေးသူတွေကိုမဲယုံမှရှိနေတဲ့အမတ်လောင်းကိုယ်စားလှယ်တွေကမတင်ကြရင်မဲယုံမှုကိုပြောဆိုတိုင်တန်းလို့ရနိုင်ပါတယ်။ဒါပေမဲ့မဲလာပေးတဲ့သူရဲ့မဲစည်းရင်ဖော်ပြခြင်းနဲ့သူ့ရဲ့မှတ်ပုံတင်လို့ခိုင်လုံတဲ့အထောက်အထားကိုတိုက်ဆိုင်စစ်ဆေးတာမျိုးမလုပ်ခဲ့ရင်ဒီလောက်များပြားလာတဲ့လူတွေကိုမဲစည်းရင်တကယ်ပါသူဟုတ်မဟုတ်ဘယ်သူမှသိနိုင်မှာမဟုတ်ပါဘူး။နောက်တစ်ချက်ရှိပါသေးတယ်။မဲတစ်ချိန်ပေးပြီးသူတွေနောက်တစ်ချိန်မဲပြန်မပေးအောင်လက်တန်းမှာမှင့်တုတ်တဲ့ကိစ္စပါ။ဒီလိုနည်းနဲ့မဲပေးတဲ့နေ့မှာလူတယောက်ဟာနှစ်ကြိမ်မဲပေးဖို့ဘယ်လိုနည်းနဲ့မှရမှာမဟုတ်ဘူးလို့ကော်မရှင်ကပြောပါလိမ့်မယ်။ဒါဆိုရင် ဘလို့လူတွေကများမဲစင်းတွေကနာမည်နဲ့လိမ်လည်ပြီးမဲလာပေးမလဲမိကွန်းထုတ်ပါလိမ့်မယ်ဒါနဲ့ပတ်သက်ရင်အဖြစ်နိုင်ဆုံးကတော့ကြိုတင်မဲနဲ့မဲပေးထားပြီးသူတွေဟာနိုဝင်ဘာလ10ရက်နေ့မှာမတမာမှုလုပ်ပြီးနောက်တစ်ချိန်မဲပေးတာမျိုးဖြစ်နိုင်ပါတယ်ဒီနေရာမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ကြိုတင်မဲလက်မှတ်လူ3တန်းစာလောက်ရိုက်နှိပ်ထားတယ်ဆိုတာကိုသတိမမေ့ကြဘူးလို့ပါတယ်အခုဆိုပြည်ပရောက်မြန်မာတွေကြိုတင်မဲပေးပြီလို့လူဦးရေ3000ဝန်းကျင်တောင်ပြည်တာမဟုတ်ပါဘူးဘလို့ပဲဖြစ်ဖြစ်ဒါတွေကိုတန်တရားတွေလို့ပြောမယ်ဆိုပြောနိုင်ပါတယ
်တကယ်တကယ်ဖြစ်စဉ်ဖြစ်ထိုက်တာကမဲလာပေးတဲ့သူတွေဟာမဲစင်းမှာပါတဲ့လူဟုတ်မဟုတ်မဲယုံမှာရှိနေတဲ့အမတ်လောင်းရဲ့မဲယုံကိုယ်စားလှယ်တွေကစစ်ဆေးခွင့်ရကိုရရပါမယ်အခုအဲ့ဒီစစ်ဆေးတဲ့အလုပ်ကိုမဲပေးတဲ့နေ့မတိုင်ခင်မှာကော်မရှင်ကသူတို့တစ်ဖွဲ့ပဲစိတ်ကြိုက်လုလိုက်တဲ့သဘောဖြစ်ပါတယ်။တကယ်တော့ကော်မရှင်ကပြောသလိုမှတ်ပုံတွေပြောက်လို့မဲပေးခွင့်ဆုံးရှုံးွယ်ရှိသူတွေအတွက်လာဝကနဲ့ရဲစခန်းကထောက်ခံစာပေးဖြည့်ရှင်းတဲ့နည်းသုံးလို့ရပါတယ်။မဲပေးတဲ့နေ့လွယ်ကူအောင်ခုလိုလက်မှတ်ထုတ်ပေးတာမျိုးလုပ်ပေးလိုက်ရပါတယ်။ဒါပေမဲ့ဒီလက်မှတ်ဟာမဲစင်းနံပါတ်ရှာဖွေရလွယ်ကူဖို့အတွက်ပဲသုံးသင့်ပြီးမှတ်ပုံတင်လို့ခိုင်လုံတဲ့သက်သေအထောက်ထားအစားအသုံးပြုစီတာမျိုးကတော့မသင့်တော်ပါဘူး။ဒါကြောင့်ပြည်တော်စုရုပ်ောက်ပွဲကော်မရှင်ရဲ့မဲဆန္ဒရှင်သက်သေကံလက်မှတ်တွေထုတ်ပေးပြီးမဲပေးခိုင်းမဲ့အစီအစဉ်ဟာဥပဒေနည်းဥပဒေနဲ့လည်းမညီပထမမှုတွေလည်းပေါ်ပေါက်လာနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဥစီတောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်အခုတော့သောရရှင်တွေစောင့်မျှော်နေတဲ့မြန်မာပြည်မှပေးစာများအစီအစဉ်လက်ရောက်ပါပြီမအေးသနာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ရှင်
မင်္ဂလာပါရှင်။ဒီလိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။ဒီတစ်ပတ်တော့ဒီမြန်မာနိုင်ငံမှာကျင်းပရမယ့်ရွေးကောက်ပွဲကြီးနေလာတာနဲ့အများသောရရှင်တွေရွေးကောက်ပွဲနဲ့ဆိုင်တဲ့စာတွေကိုများများရေးကြတာမလို့အဲ့ဒီစာတွေကိုဒီတစ်ပတ်ဖော်ပြပေးတော့မှာဖြစ်ပါတယ်နော်။အဲ့ဒီစာတွေမပြောခင်မှာတော့ကျွန်တော်တို့ VOA အစီအစဉ်ကိုတယ်လီဖုန်းနဲ့ဘယ်လိုများနားဆင်နိုင်မလဲဆိုပြီးတော့ Facebook မှာရေးပြီးမေးလာတဲ့သောရရှင် 92 ကိုပြန်ချပေးချင်ပါတယ်။ဒီသောရရှင်က VOA Radio အစီအစဉ်တွေကိုဖုန်းနဲ့ဖမ်းလို့ရပါသလား?ရလို့ရရင်လည်းဘယ်လိုဖမ်းရပါသလဲပြောပြပေးပါတဲ့။စက်တင်ဘာလကုန်ကရေးပြီးတော့မေးလာတာပါ။ဟုတ်ကဲ့။တယ်လီဖုန်းအမျိုးအစားကိုလိုက်ပြီးတော့အဲ့ဒီဖုန်းနဲ့အလိုက် VOA Application ကိုတွင်းရပါတယ်ရှင်။အဲ့ဒီ VOA Application ကိုတွင်းပြီးတော့ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်လို့ရတာပါ။ဒီလိုမှ application ကိုကိုယ့်ဖုန်းထဲကိုထည့်မထားခြင်းဦးဆိုရင်တော့နောက်ထပ်ဒီနေ့ကကျမတို့ရဲ့ဒီ telephone မှာအသုံးပြုတဲ့ website ကိုအသုံးပြုနိုင်ပါတယ် m.vermis.voanews.com ဆိုတဲ့ဒီ handphone သုံး voa မြန်မာပိုင်း website မှာနားဆင်နိုင်တာဖြစ်ပါတယ် telephone မှာရိုက်ထည့်ရမယ့် website လိပ်စာကိုပြန်ပြောခြင်းပါတယ်ရှင် vermes.voanews.com ဖြစ်ပါတယ်ရှင်အဲ့ဒီနည်းနည်းနဲ့အဆင်ပြေနိုင်မယ်လို့ယူဆပါတယ်ဖြူအစီအစဉ်ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဖေ့စ်ဘွတ်မှာပဲဖြူအကိုကျေးဇူးတင်ကြောင်းရေးလာတဲ့သောရရှင်တချို့ကတော့ကိုဂျန်ဆိုတဲ့သောရရှင်ကတော့ကျေးဇူးတင်ပါတယ် VOA တဲ့ရွေးကောက်ပွဲမှာဘယ်သူပဲနိုင်နိုင် VOA ရဲ့သတင်းတွေကိုဖတ်နေမှာပါတဲ့ဟုတ်ကဲ့ဒီကလည်းကျေးဇူးတင်ပါတယ်နော်ကောင်းတယ်ဆိုတဲ့ဝေဖန်တာကတော့ပြည်သူတွေရဲ့အလုပ်ပေါ့ဗျာတဲ့ဒီသောရရှင်ရေးလာတာပါကိုကိုသိန်းဆိုတဲ့သောရရှင်ကလည်းအခုလိုမျိုးထုတ်လွှင့်ပေးတာကျေးဇူးပါပဲ VOA အကူနားထောင်နေရတယ်ဗျာမြန်မာပြည်ကြီးပြောင်းလဲပါစေလို့တောင်းစုပြုထားပါတယ်ကျွန်တော်တို့ VOA ရုပ်မြင်သံကြားအစီအစဉ်မှာစနေနေ့တိုင်းထုတ်လွှင့်ပေးနေတဲ့ရွေးကောက်ပွဲနဲ့လူမှုအမြင်အစီအစဉ်ကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်ကျန်ကုန်ကဒုက္ခဆိုတဲ့သောရရှင်ကတော့အင်တာဗျူးမှာတွေ့လိုက်ရတဲ့ကျွန်တော်တို့တိုင်းသားလူငယ်တွေသူတို့ရဲ့ရိုးသားမှုကိုဂုဏ်မဲယူလိုက်ချင်ပါတယ်ဆိုပြီးရေးလာတာပါဟုတ်ပါတယ်ပြီးခဲ့တဲ့တပတ်တုန်းကကျွန်တော်တို့ရွေးကောက်ပွဲနဲ့လူမှုအမြင်အစီအစဉ်မှာဒီလူငယ်တိုင်းရင်းသားတွေရဲ့အမြင်အသေးသေးကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြောကြားလာတာကိုတင်ဆက်ပေးခဲ့တာအဲ့ဒီအစီအစဉ်ကိုနားဆင်ပြီးတီသောရရှင်အခုလိုရေးလာတာဖြစ်ပါတယ်ဒီလိုမျိုးရွေးကောက်ပွဲနဲ့လူမှုအမြင်အစီအစဉ်ပြင်ရွေးကောက်ပွဲနဲ့လူငယ်ဆိုပြီးတော့လူငယ်တွေရဲ့ဒီရွေးကောက်ပွဲပေါ်မှာသဘောထားရွေးကောက်ပွဲကနေဘာတွေမျှော်လင့်နေသလဲသူတို့ရဲ့ဒီစိတ်ခံစားချက်တွေနဲ့ပတ်သက်ပြီးတော့အစီအစဉ်တစ်ခုကိုလည်းတင်းငရယ်နဲ့ရုပ်မြင်သံကြားအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်။နောက်ပြီးတော့ဒီအစီအစဉ်တွေကိုပဲရေဒီယိုကြီးတက်တက်နားဆင်အားပေးနေတဲ့သောရရှင်တွေကြားရအောင်လို့လဲ ရေဒီယိုအစီအစဉ်တွေမှာပြန်ပြီးတော့တင်ဆက်ပေးနေပါတယ်ရှင်။ VOA ရုပ်မြင်သံကြားအစီအစဉ်တွေကိုရောရေဒီယိုအစီအစဉ်တွေကိုပါနားဆင်အားပေးကြည့်ရှုကြတဲ့သောရရှင်အားလုံးကိုကျေးဇူးတင်ပါတယ်နော်။ဒီလိုမျိုးကျွန်တော်တို့ VOA ကနေပြီးတော့နေ့စဉ်တင်ဆက်ပေးနေတဲ့ရွေးကောက်ပွဲအထူးအစီအစဉ်ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကအစီအစဉ်တစ်ခုကိုကြည့်ရှုပြီးတော့နောက်ထပ်ရေးလာတဲ့သောရရှင်တစ်ယောက်ကတော့ဗုဒ္ဓဟူးနေ့နဲ့စနေနေ့တိုင်းမှာထုတ်လွှင့်ပေးနေတဲ့ရွေးကောက်ပွဲသကဝိုင်းအစီအစဉ်ကိုနားဆင်ပြီးတော့အခုလိုရေးလာပါတယ်။
ရွေးကောက်ပွဲစကဲဝိုင်းကလူကြီးမင်းများစနားရှိလို့လွှတ်တော်ကိုယ်စားလှယ်အနေနဲ့လွှတ်တော်တွေရောက်လို့ရှိရင်တိုင်းပြည်အတွက်ကြိုးရှိလိုက်မယ်ဖြစ်ချင်းတိုင်းပြည်ပေါ်သူတို့စေနာမှန်လာလဲသိတာရယ်အရေးချင်းကလည်းတန်တရာဖြစ်စရာမရှိဘူးဆွနေခဲ့တယ်လို့ကျွန်တော်တို့သိကြရတဲ့ထင်တာပဲတိုင်းသားတွေပါတီတွေကလည်းဒေါ်စုနဲ့ NLD ကိုဝိုင်းရံကြမှာအဲ့ဒါမှန်လို့ရှိရင်အဲ့ဒါကိုလုပ်ဖို့ဘယ်နေရာမှာသွားပြီးတော့ခက်ခဲနေပါလဲညီညွတ်ချင်းဟာအင်အားပဲလေ
ဟုတ်ကဲ့ပါဒါကဒီသောရရှင်ရဲ့အမြင်ပါကျမတို့ရွေးကောက်ပွဲစကဝိုင်းအစီအစဉ်ကိုတော့ဒီရုပ်မြင်သံကြားအစီအစဉ်မှာကိုရေဒီယိုအစီအစဉ်ဒီမှာပါတင်ဆက်ပေးနေတာဖြစ်ပါတယ်မြန်မာနိုင်ငံကနိုင်ငံရေးကျန်းကျင်တဲ့လူကြီးမင်းတွေကိုဖိတ်ကြားပြီးတော့ရန်ကုန်ရုံးကဒေါက်ခင်စိုးဝင်းကမြန်မာနိုင်ငံရန်ကုန်မြို့မှာရှိတဲ့ VOA Studio မှာရွေးကောက်ပွဲအစီအစဉ်ကိုရိုက်ကူးတင်ဆက်တာဖြစ်ပါတယ်ရှင်ဒီရွေးကောက်ပွဲနဲ့ပဲရေးလာတဲ့နောက်ထပ်သောရရှင်တယောက်ရဲ့အစားကိုလည်းဖော်ပြပေးကြပါတယ်မိတ်ရှိလာမျိုးကသောရရှင်ထီလာမောင်ကမိတ်ဆက်ပေးဖို့အထူးမလိုလောက်အောင်ရင်းနှီးနေပြီသားဖြစ်တဲ့ VOA ရဲ့ရောင်ရင်ကျွန်တော်ထီလာမောင်ယုံကြည်ကိုးစားမှုဖြင့်ရေးသားပေးဖို့မေတ္တာရက်ခံပါတယ်။သတင်းမီဒီယာနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့တောကကို VOA ကတဆင့်မျှဝေခြင်းပါတယ်။ဆိုပြီးတော့အခုလိုမျိုးသူပါရီများတောကခံစားနေရလဲရေးလာပါတယ်
။ပြည်သူတို့ရဲ့အသည့်အမြင်အတွေးခေါ်ပြုမှုစတာတွေမှန်စီဖို့ထီထီရောက်ရောက်အသိပေးပညာပေးညွှန်ပြရှင်းလင်းဖွင့်ဆိုထောက်ပြနိုင်စွမ်းအားဟာသရုပ်ရမှန်တိုင်းမီဒီယာတွေမှာလာရှိပါတယ်။ဒါကြောင့်2015ခုနှစ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အစိုးရရွေးကောက်ပွဲကော်မရှင်တမတော်တို့ကဘယ်လိုပဲနှုတ်ချစကားဆိုးစေကမှုအတွင်းသဏ္ဍာန်ရဲ့ပုံရိပ်ဖြစ်တဲ့မီဒီယာတွေလိုက်နာရမယ့်ဥပဒေစည်းမျဉ်းစီကံချမှတ်မှုတွေကိုအထူးသတိထားလေ့လာဆန်းစစ်ကြဖို့လိုတယ်လို့မီဒီယာတွေကိုအကြံပေးလိုပါတယ်။အဲဒီဥပဒေစည်းမျဉ်းစီကံဒီမှာထောင်ချောက်တွေပါနေသလားအလျှော့အတင်းလုပ်နိုင်မယ့်မျှော်ကြိုးတွေပါနေသလားလိုရာပေါအောင်နှက်ချောင်းတွေထည့်ထားသလားသူ့လူကိုယ်ပတ်သားမီဒီယာတွေအတွက်ထွက်နိုင်ရုံနိုင်အောင်ဖွင့်ပေးထားသလားစသဖြင့်အဲ့ဒါတွေကိုမြင်အောင်စမ်းစစ်ကြည့်ရှုပြီးတော့တွေ့ရင်တိတော်တွေကိုဖယ်ရှားနိုင်ဖို့ရှောင်ကွင်းနိုင်ဖို့နဲ့အမှန်တရားကိုပွင့်လင်းမြင်သာအောင်ဖော်ထုတ်နိုင်ဖို့တို့အတွက်အလင်းအမြန်ထိထိရောက်ရောက်ညှိနှိုင်းလှုပ်ဆောင်ထားကြစေလိုပါကြောင်းမီဒီယာများကိုတိုက်တွန်းလိုက်ရပါတယ်ခင်ဗျာ
မိထီလာမျိုးကသောရရှင်ထီလာမောင်ကပြည်သူတို့ရဲ့အုံနောက်နာမျက်စိပါဇက်တို့ကိုပိတ်ထားခြင်းစရုထမန်တိုင်းကိုဖြိုလဲချထားလိုက်ပြီလို့သဘောတရောက်ပါတယ်နှစ်ပေါင်း50ကျော်လက်နဲ့ပြအချင်းချောင်းမှုတွေလည်းကြုံခဲ့ရလို့အခုလိုမျိုးသူစိတ်တော့ကရောက်နေရတာဖြစ်ပါတယ်ဆိုပြီးတော့ VOA ကတစင်သူအခုလိုပူပန်နေရတဲ့အကြောင်းကိုဝေမျှလာတာဖြစ်ပါတယ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သောရရှင်တွေရေးထားတဲ့စာတွေထုတ်လွှင့်ပေးဖို့ကြံပါသေးတယ်နော်အခုတော့ကြားဖြတ်ပြီးတော့သောရရှင်တွေကိုအနောက်တိုင်းဒေသတစ်ပုဒ်နဲ့ဖြောပြေးပေးကြပါလိမ့်ရှင်ကျမတို့ဒီအမေရိကန်ပြည်အောင်စုမှာမကြာသေးခင်ကမှဒီရေဒီယိုတွေကိုထုတ်လိုက်တဲ့သတင်းလေးဖြစ်ပါတယ်2015စက်တင်ဘာ22ရက်နေ့ကြာတော့မှဒီcountry ဂီတာကိုထုတ်လွှင့်ပေးတဲ့ radio တွေကိုအတန်းလွှင့်ခွင့်ပေးတဲ့သတင်းဖြစ်ပါတယ်။ဒီသတင်းရဲ့ဂီတာ video ကိုတော့အခု October လကျတော့မှထုတ်လိုက်တာဖြစ်ပါတယ်။ဒီတော့ဂီတာ video အနေနဲ့တော့အသစ်ချွတ်သတင်းလေးလို့ပဲပြောရပါမယ်နော်။ဒီသတင်းကဒီ Billboard ရဲ့ Hot Country Songs Hot အဖြစ်ဆုံးကျေးလက်ဂီတာသတင်းအကောင်းဆုံးသတင်းမှာနံပါတ်30ရောက်တဲ့သတင်းဖြစ်ပါတယ်။အခုဒီ October 2015အထိဆိုရင်သူ2014 August မှာထွက်လိုက်သေးရဒီ online ကနေပြီးဝယ်ယူအားပေးမှုပေါင်း9သိန်းနီးပါးရှိတဲ့သချင်လည်းဖြစ်ပါတယ်။ Sam Smith တီဆိုထားတဲ့ဒီ American ကျေးလက်တီတပုတ်ဖြစ်တဲ့ Break Up in a Small Town မျိုးငယ်လေးတစ်ခုမှာပြည့်စဲခြင်းဆိုတဲ့သချင်ကိုနားဆင်ကြည့်ပါအောင်နော်
။ I knew I'd see you around. I'd be at some party. She'd show up and I'd be walking out. Across some parking lot.Hiding behind her sister I'd look up She'd be at the red light beside me In that white Maxima with the sticker on the back I'd act like I didn't see her We'd play at the same pumps Flip through the same stations Slow down for the same curves Run around with the same crowd But we just needed some time She could get on with her life And I'd get on with mine Thought I would be fine But maybe not I knew she'd find a way to get over me But I never thought She would get down with somebody I know I guess that's just how it goes When you break up in a small town I see our friends And they put on a show Like they don't want me to know So they give me the go around But there's only so many streets So many lights Where it's like I can't even leave my house Should've known all along You gotta move and move on When you break up in a small town
while, I guess they were keeping it low key. But now it's like these county lines closing in on me. I see them everywhere together. It's hitting a little too close to home. She's so far gone. She didn't go far. She was over me before the grass grew back where she used to park her car. She's leaving those same marks in someone else's yard, someone else's arms, right down the road. I never thought she would get down with somebody I know. I guess it's just how it goes when you break up in a small town. I see our friends and they put on a show like they don't want me to know. So they give me the go around. But there's only so many streets, so many lights, where it's like I can't even leave my house. Should've known all along, you gotta move, move on when you break up in a small town.
Suspect is who target break up in a small town so that the team will not sing this.
တော်ရရှင်နေအချင်းချင်းမြတ်တာတိလက်ဆောင်ပေးပို့တဲ့မြန်မာတချင်းလေးတပုတ်ကိုနောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့ဒီရွေးကောက်ပွဲနဲ့သက်ဆိုင်တဲ့စာတွေတော်ရရှင်ရေးလာတဲ့စာတွေကိုဆက်ပြီးတော့ဝေမျှပေးသွားခြင်းပါတယ်။အခုအခါမဲပေးခွင့်ဟာနိုင်ငံသားတွေရဲ့လက်ဝယ်မှာမရှိတော့ဘဲရွေးကောက်ပွဲကော်မရှင်ကထုတ်ပေးမဲ့မဲတည်တည်ကန်လက်မှတ်လက်ဝယ်ရှိ
ားသည်ကိုလည်းစီစဉ်ရန်မလွယ်ကူတော့ပါတို့ဖြစ်ပါ၍ဤလောက်ရက်ကိုတိရှိထောက်လှမ်းနိုင်ရန်မဲယုံအထွက်ပေါက်မှဆောင်ဆန်း၍ရေတွက်ခြင်းဆန္ဒမဲပေးမှုကိုမေးမြန်းမှတ်တမ်းတင်ခြင်းကိုမဖြစ်မနေလှုပ်ဆောင်ရပါလိမ့်မယ်ဤသို့လှုပ်ဆောင်မှသာအမှန်တကယ်မဲပေးသူအရေးအတွက်ကိုသိနိုင်မှာဖြစ်သလိုမဲပေးသူစည်းရင်အမှန်ကိုရနိုင်မှာဖြစ်ပြီးမြည်သည့်ပါတီမဲအများဆုံးရမည်ကိုခံမှန်းနိုင်မှာဖြစ်တဲ့အတွက်မဲရလတ်ကိုခံမှန်းနိုင်မှာဖြစ်ပါတယ
်ဒီတော်ရရှင်ကလည်းလွတ်လပ်တရားမျှတပြီးမှန်ကန်တဲ့ရွေးကောက်ပွဲတစ်ခုပေါ်ပေါက်ရေးအတွက်သူရဲ့ထင်မြင်ယူဆချက်ကိုအကြံပေးလာတာဖြစ်ပါတယ်ဒီတစ်ပတ်တော့တော်ရရှင်ရဲ့ပေးစာတွေကိုဒီမှရင်ရက်ချင်ပါတယ်နော်ဒီတောင်းလာတဲ့တော်ရရှင်တွေအတွက်နောက်ပိုင်းမှာအလှည့်ပေးပါအောင်မယ်ရှင်ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ရတဲ့တော့ရှင်ကိုအလှည့်ပေးကြပါလေရှင်ကျွန်တော်ကကျောင်းဆရာတယောက်ပါဘူးတိတော်မျိုးနဲ့လောင်းယုံကျေးရွာအုပ်စုပိန်းနေကြီးကျေးရွာမှာတာဝန်ကျနေပါတယ်ဆိုပြီးရေးလာတဲ့တော်ရှင်ကမျိုးနဲ့အလှံဝေးလို့နဲ့ဆိုင်းတင်တောင်တန်းတွေပေါ်ကနေ VOA Radio သတင်းတွေကိုနားထောင်နေပါတယ်အဆင်ပြေမယ်ဆိုရင်တော့ပူဆူးရဲ့အိမ်ကိုလွမ်းနေဆိုတဲ့သတင်းလေးဖွင့်ပေးစီခြင်းပါတယ်မေတ္တာကြောင့်လည်းအတူ VOY ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျန်းမာပျော်ရွှင်ကြပါစေလို့ဆန္ဒပြုပါရစေ။ဆိုပြီးတော့အဝေးတနေရာဆိုင်းတင်တောင်းတဲ့နေဘုကအကြောင်းစရာလေးကတိလက်ဆောင်တောင်းပါရရှင်။ဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုထားတဲ့တခြင်းလေးပဲထုတ်လွှင့်ပေးခြင်းပါတယ်နော်။ပူဆူးတီဆိုထားတဲ့အိမ်ကိုလွမ်းနေဆိုတဲ့တခြင်းလေးကိုသောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်။
send on the tongue and all thoughts you dream you chain you see the pain and aim at the pain in the throat me you know me now in turn on the water to me don't want to you ain't don't and let me in you need la le le for a time me she lo ni ma la na twin don't send you now le ku ro ko pyeong song ne dan ya me ne be on the ဒီငါနဲ့ညှိုးနေနေငါနဲ့တန်တောင်းလို့နေငါနဲ့ရှင်အင်းငါနဲ့ငါတို့နဲ့
ုထားတဲ့အိမ်ကိုလွမ်းနေဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းငွေတွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။
မင်းတင်တော့စီစဉ်တင်ဆက်တဲ့မြန်မာပြည်မပေးစာများအစီအစဉ်ကိုနားဆင်ကြရတာပါအခုတော့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်အော်စတြေးလျနိုင်ငံကအနုပညာရှင်တယောက်ကသူအနုပညာလက်ရာကိုပစ်ထားပြီးမထိမ့်သိမ့်တဲ့အတွက်ဒေသခံအစိုးရကိုတရားစွဲဖို့ချိန်ချောက်လိုက်ပါတယ်ဆွစ်ဇာလန်နိုင်ငံကចောင်းသားတစုဟာလေကားတက်နိုင်တဲ့လက်စစ်ဘင်းတက်ကလထိုင်ကိုတီထွင်လိုက်ပါတယ်အခုလိုထူးထူးခြားခြားသတင်းတွေကိုကိုသားညို့ဦးနဲ့မခင်ပြထွေးတို့ကတင်ဆက်ထားပါတယ်
ဩစတြေးလျနိုင်ငံဆစ်ဒီမြို့အနောက်မြောက်ပိုင်းမှာရှိတဲ့အများပြည်သူအပန်းဖြေတဲ့နေရာမှာပြသထားတဲ့ရေနာရီတစ်ခုကိုမပြုတ်မပြင်းမထင်းသိမ့်တဲ့အတွက်ဒီနာရီရုပ်ထုကိုဖန်တီးတဲ့အမှုပညာရှင်ကဒေသခံသူရောက်ကိုတရားစွဲဖို့ဆိုပြီးချင်းချောက်လိုက်ပါတယ်။နာရီပြက်နေတာအနည်း20ကျော်ရှိသွားပြီဖြစ်လို့အရေးမကြီးဘူးလို့ဒေသခံကောင်စီကပြောပါတယ်။ဒီနာရီဟာနေနာရီရေနာရီနောက်ရေပန်းနဲ့ Neo-Gothic လက်ရာတွေကိုရုပ်ထုပေါ်မှာပေါင်းစပ်ထားတာဖြစ်ပြီးတော့လူအချိန်နဲ့သဘောဝလောကကြီးကိုပုံဖော်ပြသထားတာပါ။ဒီနာရီကိုစတင်ဆောက်ခဲ့တဲ့1993ခုနှစ်မှာတိဆောက်ခဲ့ချိန်တုန်းကအမေရိကန်ဒေါ်လာ9သိန်းနီးပါးကုန်ကျခဲ့ပါတယ်။အနုပညာရှင်ရဲ့မူပိုင်ခွင့်ကိုဒေသခံကောင်စီကချိုးဖောက်တယ်လို့ဆိုပြီးတော့အဲ့ဒီအနုပညာရှင်ကနေပြီးတော့ဆွဆွဲခဲ့တာပါ။ကောင်စီရဲ့ဂရုမစိုက်မှုကြောင့်သူဖန်တီးခဲ့တဲ့အနုပညာလက်ရာပျောက်ပြက်ပြီးတော့သူ့ရဲ့နာမည်ကိုပါပြတ်စီတယ်လို့ဆိုပါတယ်။အနုပညာရှင်ရဲ့ဖန်တီးမှုပိုင်းဆိုင်ရာပိုင်ဆိုင်ခွင့်ဟာအော်စတြေးလျမှာကျင့်သုံးခဲ့တာနှစ်ပေါင်း100လောက်ရှိနေပြီးတော့အခုလိုတရားစွပ်စွဲမှုဟာနှစ်ခုသာရှိခဲ့မှုပါပဲ။ဒီမှုမှာအနုပညာရှင်ရှုံးခဲ့ရင်တော့သူ့ရဲ့အနုပညာလက်ရာကိုဖယ်ရှားခံရမှာဖြစ်ပါတယ်ခင်ဗျာ
။ဟောင်ကောင်ကမိမအတွင်းကဝစ်ထည်ရောက်တဲ့ site တစ်ခုမှာအစ်စ်မြင့်နီးပညာသုံးပန်းကိုတက်ဆင်ထားတဲ့အတွက်လာဝဲတဲ့အမျိုးသမီးတွေအနေနဲ့သူ့ရဲ့အရွယ်စားကိုတိုင်းတာစရာမလိုပဲသိနိုင်ကြပါတယ်။ဈေးဝယ်သူမှန်ရှိမှတပတ်လှည့်ပြလိုက်ရုံနဲ့အစ်စ်မြင့်မှန်ကအဲ့ဒီအမျိုးသမီးရဲ့အတွင်းကဘရာစီယာဘယ်အရွယ်အစားနဲ့တော်မလဲဆိုတာကိုတိုင်းတာပေးပါတယ်။ပေကျိုးနဲ့တိုင်းတာတဲ့အများကြီးပို့ပြီးတိကြတယ်လို့ Rigby and Peller ဆိုင်ကပြောပါရယ်ဒီမှရှိမှတပတ်လဲနေတဲ့အချိန်မှာတိုင်းတာမှုပေါင်း140လောက်လုတ်ပေးလိုက်တဲ့အတွက်ဆိုင်ကလူတွေကပေကျိုးနဲ့တိုင်းမေးစရာမလိုတော့တာပါအဲ့ဒီဆိုင်ကရွေးချယ်ပေးတဲ့ Brazil ကိုဝစ်ပြီးပြန်တိုင်းလိုက်ရင်လည်းဘယ်ဟာကပို့လိုက်တယ်ဆိုတာကိုပါပြပါရယ်ဒီနည်းပညာဟာတိုင်းတာမှုအတွက်ကုန်တဲ့အချိန်ကိုလျှော့ချပေးဖို့ရည်ရွယ်တာပါကိုရေးကိုယ်တာအချက်လက်ထိမ့်သိမ့်နိုင်စေဖို့အတွက်လည်းရိုက်ပြီးသမျှချက်ပုံတွေကိုပြန်ဖြတ်ပေးတယ်လို့ဆိုင်ကပြောပါရယ်ဆွေးဝယ်သူကသဘောတူမှသူတို့ရဲ့အတိုင်းအတာတွေကိုနောက်ခါဝယ်ယူတဲ့အခါမှာသုံးနိုင်အောင်တင်ထားပေးတာဖြစ်ပါတယ်ရှင
်ဆွစ်ဇာလန်နိုင်ငံဇူရစ်မြို့ခြေဆိုင်ကျောင်းသားတွေဟာလေကားတက်နိုင်တဲ့လက်စစ်ဘိန်းတက်ကလထိုင်တစ်ခုကိုတီထွင်လိုက်ပါတယ်ဒီဘိန်းတက်ကလထိုင်ဟာလေကားတစ်ထစ်တက်ဖို့အတွက်တစ်စက္ကန့်ကြာပြီးတော့ကျောင်းလင်းလေကားတွေကိုလည်းတက်နိုင်ပါတယ်ဆွစ်ဖက်ဒရယ်နည်းပညာတက္ကသိုလ်နဲ့ဇူရစ်အနုပညာတက္ကသိုလ်ကကျောင်းသား10ဦးစုပေါင်းပြီးတော့တီထွင်ခဲ့တာပါစကယ်လီဗိုလို့ခေါ်တဲ့ဒီဘိန်းတက်ကလထိုင်ဟာပုံမှန်မြေပြင်ကြီးမှာတော့ဘိန်းနှလုံးနဲ့သွားမှဖြစ်ပြီးတော့ လီကားတွေကိုတက်တဲ့နေရာမှာတော့အောက်ခြေမှာတက်ထားတဲ့တန်ချက်ကဘင်းလိုမျိုးရော်ဘာဘင်းကိုသုံးရမှာဖြစ်ပါတယ်ဒီရော်ဘာပြားဟာဘယ်လိုမျိုးအခြေအနေမျိုးမှာပဲဖြစ်ဖြစ်လီကားကိုထောင်ထောင်မတ်မတ်တက်တဲ့တက်နိုင်အောင်စီစဉ်ထားပါတယ်လီကားတစ်တွေဟာမညီလို့ရှိရင်ကွဲနေလို့ရှိရင်အနေမဖြစ်စေဘူးရော်ဘာပြားကိုစီစဉ်ပေးထားပါတယ်နောက်ပြီးတော့ချော်ကြတာမျိုးမဖြစ်အောင်လဲရော်ဘာပြားကထိန်းသိမ်းပေးနိုင်ပါတယ်လီကားကဆင်းလို့ရှိရင်လဲနောက်ပြန်ဆင်းရမှာဖြစ်ပြီးတော့ဘင်းတက်ကလတ်ထိုင်းရဲ့နောက်မှာကင်မရာပါတက်ဆင်ထားပါတယ်သုံးဆဲသူတွေအနေနဲ့ကလပ်တစ်ချက်နှိမ့်ုံနဲ့ကလပ်ထိုင်ဟာလီကားကိုအလူအလျောက်တက်နိုင်ပါတယ်။သုံးဆဲသူကကလပ်ထိုင်ရဲ့အနှီးအမြန်ကိုထိညှိပြီးလုံပါပဲ။တခြားကလပ်ထိုင်တွေနဲ့နှိုင်းရှင်လို့ရှိရင်အရွယ်စားသိပ်မကွာတဲ့အတွက်အိမ်ထဲမှာလည်းသုံးနိုင်ပါတယ်။လွန်ခဲ့တဲ့6နှစ်လောက်က Johnson & Johnson ကုမ္ပဏီကအခုလိုမျိုးလီကားတက်နိုင်တဲ့ဘိန်းတက်ကလပ်ထိုင်ကိုစမ်းသပ်ခဲ့ပူပါတယ်။ဒါပေမဲ့ဈေးကြီးတဲ့အပြင်သုံးဆဲသူအနေနဲ့လက်တစ်ဖက်နဲ့ခန္ဓာကိုယ်အပေါ်ပိုင်းကိုအသုံးပြုရမှာဖြစ်ပါတယ်။ဈေးကွက်မှာတင်ရောက်မယ်ဆိုရင်တော့အခုဒီ Scalivo ဘိန်းတက်ကလပ်ထိုင်ကတော့တာမန်ဘိန်းတက်ကလပ်ထိုင်တွေလောက်ဈေးကြီးမှာမဟုတ်ဘူးလို့တီထွင်သူတွေကခန့်မှန်းထားပါရခင်ဗျာ
။ကိုတန်းညုံဦးနမခင်ပြထွေးတို့တင်ဆက်တဲ့ကဘာတလွားထူးခြားစွန့်ပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေတာဖြစ်ပါတယ်ရှင်။အခုအဆုံးမသခင်မှာနောက်ဆုံးရသတင်းတွေကိုမတင်ကြီးထိုက်ကကြေညာပေးပါမယ်ရှင်။
ရုရှားနဲ့ယူကရိန်းနှစ်နိုင်ငံတိုက်ရိုက်လေရင်ပြန့်တမ်းမှုတွေရပ်ဆိုင်းသွားပြီဖြစ်ပါတယ်။ယူကရိန်းနိုင်ငံအတွင်းကပြည်ပခရီအပေါ်လက်တုံပြန်မှုတစ်စိတ်တစ်ပိုင်းအနေနဲ့ယူကရိန်းအစိုးရကပြီးခဲ့တဲ့လကဒီလိုလှုပ်ဆောင်ဖို့ကြေညာခဲ့တာဖြစ်ပါတယ်။နှစ်နိုင်ငံလေရင်ပြန့်တမ်းမှုရပ်ဆိုင်းမဲ့အရေးရှောင်လွှဲနိုင်ဖို့ပြီးခဲ့တဲ့သတင်းဖတ်ကဆွေးနွေးပွဲဟာမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်လေချောင်းပြန့်တမ်းမှုရပ်ဆိုင်းမှုကအခုညတကောင်မှစတင်တက်ရောက်မှာဖြစ်ပါတယ်။လာစဉ်ခီးတဲ့9000လောက်တက်ရောက်มาဖြစ်ပြီးအထူးသဖြင့်ရုရှားလေချောင်းလိုင်းတွေအထိနာမယ်လို့သုံးသပ်သူတို့ကဆိုပါတယ်။ဂျူးတို့ကမောက်ဖျားချောင်းအဖြစ်ကိုးကွယ်ပြီးမွတ်စလင်တို့ကအယ်အာဆာဘလီအဖြစ်ကိုးကွယ်ကြတဲ့ဂျေရုဆလင်ကသာသနာနယ်မြေမှာဗီဒီယိုစောင့်ကြည့်ထောက်လှမ်းရေးစနစ်ထားရှိသွားမယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကဒီကနေ့တနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်။ဒီစီစဉ်ကိုပါလက်စတိုင်းနိုင်ငံခြားရေးဝန်ကြီးကတော့မဆိုင်မတွာစန့်ကျင်တုံ့ပြန်လိုက်ပြီးအစ္စရေးတို့ဟာထောက်လှမ်းရေးဗီဒီယိုတွေကိုသုံးပြီးဖျားဝတ်ပြုတဲ့မွတ်စလင်တွေကိုအကြမ်းဖက်လှုံ့ဆော်သူတွေအဖြစ်ဖမ်းဆီးမယ်လို့ယူဆတဲ့အကြောင်း Voice of Palestine Radio ဌာနကိုဒီကနေ့မှပဲပြောဆိုသွားပါတယ်။အမေရိကန်တို့ဦးဆောင်တဲ့အီရတ်ကျူးကျော်စစ်အတွင်းမှားယွင်းဆောင်ရွက်မှုတွေရှိခဲ့တယ်လို့ဗြိတိန်ဝန်ကြီးချုပ်ဟောင်းတိုနီဘလယာကသုံးသပ်ပြောဆိုပြီးတော့တောင်းပန်လိုက်ပါတယ်။စီးရီးယားကျူးကျော်မှုတွေကအီရတ်နဲ့ဆီးရီးယားနိုင်ငံတွင်းကအစ္စလာမ်အစွန်းရောက် IS တို့ကြီးထွားလာမှုအပါအဝင်ဒေတာရင်းကပြည်ပခတွေအတွေ့ဆက်နက်တစ်ခုဖြစ်တယ်လို့မစ္စတာဘလယာက CNN သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောဆိုလိုက်တာဖြစ်ပါတယ်2003ခုနှစ်ကဆဒမ်ဟူစိန်ကိုဖယ်ရှားပစ်ခဲ့သူတွေဟာ2015ခုနှစ်မှာဖြစ်ပျက်နေတဲ့အခြေအနေတွေအတွက်တာဝန်မရှိဘူးလို့ပြောလို့မရနိုင်တဲ့အကြောင်းဗစ်တင်ဝန်ကြီးချုပ်ဟောင်းကပြောဆိုခဲ့တာဖြစ်ပါတယ်လာမယ့်ဒီဇင်ဘာလမှာစတင်မဲ့မြန်မာပထမဆုံးရန်ကုန်စတော့ကိတ်ချင်းမှာပါဝင်လှုပ်ဆောင်ဖို့ကုမ္ပဏီ10ခုတို့ကိုယာယီရွေးချယ်ထားတဲ့အကြောင်းအင်္ဂလိပ်ဘာသာနဲ့ဖော်ပြတဲ့မြန်မာအစိုးရပိုင်း Global New Light Myanmar သတင်းဆောင်ကဖော်ပြထားပါတယ်အတူကောက် YEX ဆိုတာနဲ့ကမ္ဘာစတော့အိတ်ချင်းဈေးကွက်မှာအသစ်ထွက်ပေါ်လာမဲ့ရန်ကုန်စတော့ကိတ်ချင်းမှာပူးပေါင်းဆောင်ရွက်ကြဖို့ကိုလည်းအရာရှိကြီးတို့ကတိုက်တွန်းနေပါတယ်ရှင်
နောက်ဆုံးရသတင်းတွေကိုမတင်ရင်ထိုက်ကကြေညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လုပ်ရေးမူကမှစုမုံဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Alessandro ဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညဘက်9နာရီကနေ10နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးဆန္ဒနဲ့ဘဝတထထဲကြကြပါစေ။ VOA မြန်မာပိုင်းအစည်းအဝေးကိုနားဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။နောက်ရက်တွေမှာပြန်လည်ဆုံတွေ့ကြတာပေါ့ရှင်။ကျမရှားဖုံပါ
This program has come to you from the Voice of America, Washington.